Welcome to the Voice of America in Burmese.
ပြည်ထောင်ခင်ဝေဒညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2022ခုနှစ်ဖေဖော်ဝါရီ26ရက်စနေနေ့ညပိုင်းစမာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line kilometer 1925 30နဲ့ line kilometer 190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာစနေညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းနိုင်ငံ Kiev မြို့တော်တဝိုက်မှာတော့ပောက်ကွဲတံတွေနဲ့ပစ်ခတ်တံတွေကိုကြားနေရပြီးညနေ 9:00 ကနေမနက် 7:00 အထိအပြင်မထွက်ရအမိန့်ထုတ်ထားပါတယ်။ယူကရိန်းကိုကြီးကြော်တိုက်ခိုက်မှုကိုရပ်ဆိုင်းဖို့လုံခြုံရေးကောင်စီကတောင်းဆိုတဲ့ဆုံးဖြတ်ချက်မူကြမ်းကိုရုရှားကဗီဒီယိုသုံးပြီးတော့ပယ်ချလိုက်ပါတယ်။ထိုင်းနဲ့မလေးရှားဝန်ကြီးချုပ်နှစ်ဦးမနေ့ကတွေ့ဆုံဆွေးနွေးကြတာမှာမြန်မာကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းဆောင်မတွေကိုတင်ဆက်တဲ့အခါမှာတော့ ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာမနေ့ကကြားနာစစ်ဆေးမှုအတွင်းမြန်မာဘက်ကအဓိကဘာတွေကိုရှောက်လဲခဲ့ပါသလဲ။
တောက်ကြနေရကြားနာမှုမှာအဓိကလွှတ်ဆောင်ခဲ့တာနှစ်ခုရှိပါတယ်။တစ်ခုကဗိုလ်ထုနဲ့ကြားနာမှုမှာကမ်ဘီယာရဲ့ခြေပါချက်တွေကိုတံပြန်ခြေပါခြင်းဖြစ်ပြီးတော့မှနောက်တစ်ခုကတော့အပိတ်ရှောက်လဲချက်တင်သွင်းခြင်းလို့ဖြစ်ပါတယ်။
စစ်ကောင်စီရဲ့ VB စံရပူပေါင်းဆောင်ရွက်ဝင်ကြီးဦးကိုကိုလိုင်ပြောတော်တာဖြစ်ပါတယ်ဆက်သွယ်မေးမြန်းချက်အပြည့်စုံကိုမကြာခင်မှာနားဆင်ရမှာပါဒါအပြင်မြန်မာနိုင်ငံမှာရှမ်းလက်နက်ကိုင်အဖွဲ့နှစ်ခုကြားကပဋိပက္ခအခြေအနေအပြင်အပတ်စဉ်ကဏ္ဍတွေမှာတော့စနေနေ့တိုင်းတင်ဆက်နေကြဒုအတန်းစီစဉ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တကြိုင်ကဘာအစီအစဉ်အပါအဝင်တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းအစီအစဉ်တွေကိုလည်းနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကြေညာပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းနိုင်ငံကီးဗ်မြို့တော်ကိုထိန်းချုပ်ခွင့်ရဖို့ရုရှားတပ်တွေတိုက်ခိုက်နေတာနဲ့အမျှမြို့တော်တဝန်းမှာပေါက်ကွဲတံတွေနဲ့တနက်ပစ်ခတ်တံတွေဒီကနေ့ကြားရပါတယ်မြို့တော်မှာညနေ 9:00 ကနေမနေ့ 7:00 အထိအပြင်းမထွက်ရအမိတ်မြို့တော်တာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ရုရှားတပ်တွေရန်ကနေကီးဗ်မြို့တော်ကိုကာကွယ်ကြဖို့ယူကရိန်းတာဝန်ရှိသူတွေကနိုင်ငံသားတွေကိုတိုက်တွန်းနေပါတယ်မြို့တော်ကယူကရိန်းကြီးတဲ့စခန်းတစ်ခုကိုတိုက်ခိုက်ခံခဲ့ရပေမဲ့ပြန်တွန်းလှန်ခဲ့တယ်လို့ယူကရိန်းစစ်ဘက်ကပြောပါတယ်မျိုးတော်ကအထက်မြင့်အစော်ဦးတခုဒီနေ့အစော်ပိုင်းကပြစ်ခတ်ခံခဲ့ရပါတယ်အစော်ဦးကိုရုရှားဒုံးကျည်တစ်စင်ထိမှန်ခဲ့တယ်လို့ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်ဒုံးကျည်တိုက်ခိုက်မှုကြောင့်လူ6ယောက်ဒဏ်ရာရခဲ့တယ်လို့ကယ်ဆယ်ရေးလူသားတူက AP သတင်းတနာကိုပြောပါတယ်အစော်ဦးရဲ့ပေါ်ပိုင်းအထက်တွေအကြီးအကျယ်ပျက်စီးသွားတာကိုဗီဒီယိုတွေမှာတွေ့ရပါတယ်ကီးဗ်မျိုးတော်ကိုတိုက်ခိုက်မှုကဒီကနေ့မှပိုပြင်းထန်လာမယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီးကခန့်မှန်းပြောဆိုထားပါတယ်ကီးဗ်ကိုအထူးအာရုံစိုက်ဖို့လိုပါတယ်။မြို့တော်ကိုကျွန်တော်တို့အဆုံးရှုံးမခံနိုင်ပါဘူးလို့သမ္မတကပြောပါတယ်။ပြည်ထသမ္မတအီမန်နွယ်မာခရွန်နဲ့စကားပြောခဲ့တယ်လို့သမ္မတဇယ်လင်စကီးကဒီကနေ့ Twitter မှာရေးပါတယ်။ကျွန်တော်တို့မဟာမိတ်တွေစီကလက်နက်နဲ့စစ်အုံဆောင်တွေယူကရိန်းကိုလာနေပါပြီ။စစ်ဆန့်ကျင်ရေးမဟာမိတ်အဖွဲ့အလုပ်ဖြစ်နေပါပြီလို့သမ္မတဇယ်လင်စကီးကပြောပါတယ်။ယူကရိန်းရှိတော်မိုင်းကမလီထိုပိုမြို့ကိုရုရှားတပ်ဖွဲ့တွေသိမ်းလိုက်ပြီလို့ရုရှားကာကွယ်ရေးဌာနကဒီကနေ့ပြောပါတယ်။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်မှုပေါ်ပြစ်တင်ရှုတ်ချပြီးရပ်ဆိုင်းမှုတောင်းဆိုထားတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့တောက်ကြနေဆုံးမချက်မူကြမ်းကိုရုရှားကဗီဒီယိုသုံးပယ်ချလိုက်ပါတယ်။ဒါပေမဲ့ရုရှားတို့လူရဲအတွက်တာဝန်ခံမှုရှိစေဖို့အဖွဲ့ဝင်အားလုံးပါဝင်တဲ့ကုလသမဂ္ဂထူထူးညီလာခံမှာကြိုးစားသွားမယ်လို့နိုင်ငံများပြားကပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးလင်နာသောမတ်ဂရင်းဖီးကရှင်းရှင်းပဲပြောပြစီကုလသမဂ္ဂပြည်ညင်စာရန်ကိုလိုက်နာထိမ့်သိမ့်မှုယုံကြည်တယ်ဆိုရင်ထောက်ခံမယ်ပေးပါယူကရိန်းဒါမှမဟုတ်ဘယ်နိုင်ငံမဆိုရဲ့အချုပ်အခြာအာဏာပိုင်ခွင့်နဲ့ပိုင်တဲ့နေမြေတည်တံ့ခိုင်မြဲမှုကိုယုံကြည်ရဲဆိုရင်ထောက်ခံမယ်ပေးပါရုရှားအနေနဲ့သူ့လူရက်တွေအတွက်တာဝန်ခံမှုရှိစေသင့်တယ်လို့ယုံကြည်ရဲဆိုရင်ထောက်ခံမယ်ပေးပါလို့လူမျိုးရေးကောင်စီမှပြောပါတယ်ဒါအပြင်ဗရင်းင်းစာရန်ကိုလိုက်နာထိန်းသိမ်းဖို့မလိုဘူးရုရှားရဲ့ရန်လိုပြီးကျိုးချောင်းခိုင်လိုမှုမရှိတဲ့လူရက်တွေကိုသဘောတူရဲဆိုရင်ကန့်ကွက်မယ်ဒါမှမဟုတ်မဲမပြီးပဲနေပါရုရှားမှာရွေးချယ်စရာရှိခဲ့တယ်လို့လူကြီးမျိုးတို့မှလည်းရွေးချယ်စရာရှိပါတယ်လို့ပန်မတ်ကြီးလင်နာသောမတ်ဂရင်းဖီးကပြောပါတယ်။အမေရိကန်နဲ့အယ်ဘေးနီးယားနိုင်ငံတို့ပူးတွဲကမ္ဘာကထပြုပြီးရေးဆွဲတဲ့ဆုံးဖြတ်ချက်မူကြမ်းကိုလူမျိုးပေါင်းစုံအဖွဲ့ဝင်15နိုင်ငံမှာ17နိုင်ငံကထောက်ခံမဲ့ပေးခဲ့ပါတယ်။တရုတ်၊အိန္ဒိယနဲ့အာရဗ်စုံမများပြည်တော်စုတို့ကလည်းမပြေပဲနေခဲ့ပါတယ်။ကုလသမဂ္ဂလူမျိုးပေါင်းစုံမှာဆုံးဖြတ်ချက်တရကြားဖို့အတွက်ထောက်ခံမဲ့ကိုးမဲ့လို့ပြီးဗီဒီယိုအာဏာမသုံးဖို့လိုပါတယ်။ American and Roban and Yandriga Rajabo Chamatari, Taka Yiji Muigu, Lina, Gonte Poma Pibeme, Dija Yiji Mumuro, Chamama, Mohulu, Gongoya Dawan Shiziga, Taujani, Mabiogabari. Ukraine or Rashaga, Jujo Taka Lade, Bo, Divinba, Dwin, Taka Yiji Mui, Chamatarawa. Rashaya, Lena, and Yado Jujo Mugu, Handabune, Chenigo, Ninjas or Tishimbo, Siwaye, Taka Yiji Mui, a Bawin, Nanganaya, Juba Muigu, Kuria Suyaga, Taukan, Bawanba, Melu. Kuyaning and Yaitanaga, Chitama, Taujaniga, Yigevari. Sibuanilanem Hope, swimming in Nami Pishabu, the Mara Monje Inga, Chadavinima, Bioga, Bidenau, and Yaitanaga, Kulu Bioraba. American Gudayan Waitanaga, Chamalade, Ugon, Tinjo Isaya, Yiju Murijo, Tonguriaga, Rashago, Yongi, Tega, Tapania Kubisiri, Yasis Sanyane, Modoyan Sanyalu, Tigan Bugo Nepo, Tikan and Yishibare. တပိုင်းလျက်ကူးပစ္စည်းတွေကွန်ပျူတာနဲ့ဒီရင်စိတ်ပိုင်းတွေလိုမူရင်းအမေရိကန်ဒီပညာပေါ်အခြေခံထုတ်လုပ်တဲ့ကွန်ပစ္စည်းတွေရုရှားနိုင်ငံကိုရောင်းနေတဲ့ကုမ္ပဏီတွေအနေနဲ့မပို့ခင်မှာအမေရိကန်ပူးတန်းရောင်းဝယ်ရေးဌာနရဲ့အတီးပြည့်ရရှိဖို့လိုအပ်ပါတယ်ဂျပန်နဲ့ဩစတြေးလျအပါအဝင်အာရှပစိဖိတ်နိုင်ငံတချို့ကရုရှားအပေါ်တိကျယေရှိမှုတွေချမှတ်ထားကြပါပေမဲ့တောင်ကိုရီးယားကတော့လက ဒီကနေ့ကျွန်တော်တို့ရဲ့ပွဲကိုမကစားတော့ဘူးလို့ပိုလန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌစီဇာရီကူလဇာကဒီကနေ့ကြေညာပါတယ်ယူကရိန်းကိုရုရှားနိုင်ငံကကျူးကျော်တိုက်ခိုက်နေချိန်မှာပိုလန်အသင်းအနေနဲ့ရုရှားနဲ့ပွဲကိုကစားမှာမဟုတ်ပါဘူးလို့ကူလဇာကတွစ်တာမှာရေးပါတယ်ဒီဆုံးဖြတ်ချက်ကိုပိုလန်အသင်းခေါင်းဆောင်ရောဘတ်လူဝင်ဒေါစကီအပါအဝင်ကစားသမားတွေကလည်းထောက်ခံကြပါတယ်လူဝင် ဒီကိစ္စအတွေ့ရုရှားပေါ်လုံးသမားတွေနဲ့ပြည်သက်ဒီမှာတာဝန်မရှိပါဘူးဒါပေမဲ့ဘာမှဖြစ်မနေပါဘူးဆိုပြီးကျွန်တော်တို့ထမ်းဆောင်နေဖို့တော့မဖြစ်နိုင်ပါဘူးလို့လည်းလူဝန်နော့စကီကရေးထားပါတယ်အခုဘောလုံးအဖွဲ့ချုပ် FIFA စီကိုဘုံသဘောတရားတင်ပြဖို့အတွက်ဆွီဒင်နဲ့ချက်နော်နိုင်ငံတို့ကဘောလုံးအဖွဲ့ချုပ်တွေနဲ့ဆွေးနွေးနေတယ်လို့ပိုလန်ဘောလုံးအဖွဲ့ချုပ်ဥက္ထာခေါ်စာကပြောပါတယ်ဒီကိစ္စအတွက်မှတ်ချက်ပေးဖို့ FIFA ကိုဆက်သွယ်ခဲ့ပေမဲ့အကြောင်းပြချက်မရသေးဘူးလို့ Riders တွေမှရေးထားပါတယ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုအပေါ် FIFA ဥက္ထာဂီယန်နီအင်ဖန်တီနိုကပြစ်တင်ရှုတ်ချထားပြီးရုရှားအသင်းပါဝင်တဲ့ကမ္ဘာဖလားခြေစစ်ပွဲနဲ့ပတ်သက်လို့ထပ်ပြီးကြေညာမယ်လို့ပြောထားပါတယ်ခင်ဗျာ
VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ19 kHz 15653ညပိုင်းဒိုမီတာ25 kHz 11683ညပိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ရဲ့စနေညပိုင်းသတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်။ China နဲ့ Malaysia ဝန်ကြီးချုပ်တို့နှစ်ဦးတွေ့ဆုံဆွေးနွေးကြရမှာမြမအကြံတဲ့အခြေအနေတွေကိုလည်းပြောဆိုခဲ့ကြပါတယ်။ COVID ဖြစ်ပြီးကာလထိုင်းနိုင်ငံကိုပထမဆုံးနိုင်ငံကောင်းဆောင်ဖြစ်ရောက်လာတဲ့ Malaysia ဝန်ကြီးချုပ် Ismail Sabri Yaakob နဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်တို့ချာတို့ဟာနှစ်နိုင်ငံရေးပြင်အာဆီယံရေးဖြစ်တဲ့မြန်မာပြည်ထနာကိုမနေ့ကဆွေးနွေးခဲ့ကြတာပါမြမအကြက်တဲကိုရောပါတတစေဖို့အာဆီယံဘုံသဘောတူညီချက်၅ချက်အကောင့်ထဲပေါ်ရေးမှာအာဆီယံနိုင်ငံအဖွဲ့ဝင်တွေကြားညီညွတ်မှုလိုအပ်နေတယ်ဆိုတာကိုတွေ့ဆုံပြီးပူးတွဲကြေညာချက်ထဲမှာအဓိကထောက်ပြခဲ့ကြပါတယ်မြမပြည်ထနာအဖြစ်ဟာအာဆီယံလက်ထက်မှာမရှိဘဲမြမနိုင်ငံလက်ထက်မှာပဲရှိတယ်မြမတွေငြိမ်းချမ်းမလို့ချင်ရင်အာဆီယံဘက်ကဘာမှမတက်နိုင်ဘူးလို့လည်းမလေးရှားဝန်ကြီးချုပ်ကမလေးရှားခြေဆိုင် New Straits Times သတင်းစာကိုကြေဆွေခဲ့ပါတယ်။ထိုင်းနဲ့မလေးရှားနိုင်ငံကိစ္စဆွေးနွေးရမှာတော့စီးပွားရေးပြန်အားဖြည့်ဖို့နဲ့မလေးရှားနဲ့ချိတ်ဆက်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းမွတ်စလင်တပုံချက်တဲ့အဖြစ်ချွတ်ရေးအတွက်လည်းအရေးပါတဲ့မလေးရှားအနေနဲ့ဂျာဝန်ဆောင်ရွက်ပေးဖို့သဘောတူခဲ့ကြပါတယ်ခင်ဗျ။မြန်မာနိုင်ငံမှာရွေးကောက်ခံအစိုးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းယူခဲ့တာ73လနီးပါးကြာလာပြီဖြစ်ပေမဲ့စစ်အာဏာသိမ်းမှုကိုလက်မခံဆန့်ကျင်ကန့်ကွက်တာတွေပြည်တွင်းဒေသအများပြားမှာဆက်ရှိနေသေးပါရန်ကုန်မြောက်ကလာရံမှာဒီနေ့နိုင်ငံအလံကိုမိရှို့ပြီးစစ်အာဏာသိမ်းတာကိုဆန့်ကျင်ဆဲဖြစ်ကြောင်းပြသခဲ့ကြပါတယ်။ဒါအပြင်ယူကရိန်းကိုကြီးကျော်တိုက်ခိုက်နေတဲ့ရုရှားရဲ့လုပ်ရည်တွေကိုကန့်ကွက်တဲ့အနေနဲ့ရုရှားအလံကိုလည်းမိရှို့ဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာလည်းစစ်ကောင်စီတပ်နဲ့ရဲကစစ်ဆေးဖမ်းဆီးတာတွေလုပ်နေတဲ့ကြားမှာပဲမြို့နယ်ကောင်မှာစုဝေးဆန္ဒပြခဲ့ကြပါတယ်။စကိုင်းတန်းကရင်းမာပင်ဆာလင်းကြီးရွာပေါင်းစုံလူငယ်တွေတပိတ်စစ်ကြောင်းထွက်ဆန္ဒပြခဲ့ကြတယ်လို့ကချင်ပြည်နယ်ဖားကန့်မြို့မှာလည်းအာဏာသိမ်းမှုဆန့်ကျင်တဲ့ တန်ဘုံတီတပိတ်နဲ့ခြိတဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာအာဏာသိမ်းစစ်တပ်ကိုဗိုလ်ခွဲတိုက်ခိုက်တာတွေမကြာခဏဖြစ်နေတယ်လို့ကချင်ကရင်ကရားစကိုင်းမကွေးစတဲ့ဒေသတွေမှာလည်းလက်နက်ကင်တိုက်ခိုက်တာတွေဆက်ဖြစ်နေပါတယ်။စစ်ကောင်စီကလည်းဆန့်ကျင်သူတွေကိုပြင်းထန်အင်အားသုံးနှိမ်နှင်းနေပြီးခွဲခြားမှုမရှိဖမ်းဆီးစစ်ဆေးတာနှိပ်စက်ညှဉ်းပန်းတာတွေဆက်လုပ်နေပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလကနေဒီနှစ်ဖေဖော်ဝါရီ25ရက်နေ့ထိဆိုရင်စစ်ကောင်စီလက်ချက်ကြောင့်တိုက်ဆုံသူပေါင်း1582ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးတင် AAPB ကထုတ်ပြန်ထားပါတယ်ခင်ဗျာ။ကမ္ဘာတစ်ဝန်းကိုဗစ်ကူးစက်ခံရသူစုစုပေါင်းတန်း430ကျော်လာကတိုက်ဆုံရသူကလည်း6တန်းကိုကတ်လာနေပြီလို့တပြည့်ချုပ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကဆိုပါတယ်။ကိုဗစ်မျိုးကွဲသည့် Omicron တွေ့ပြီးပိုးတွေ့သူစစ်တွေပြန်များလာရမှာအခုနောက်ဆုံးစုစုပေါင်းပိုးတွေ့ထားသူကတန်း430 25,564 ဦးနဲ့တိုက်ဆုံသူက9,942,049ရှိသွားပြီလို့ WHO ရဲ့နောက်ဆုံးထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီ WHO ထုတ်ပြန်ချက်အရပဲမနေ့တောက်ကြနေ့တနေ့ထဲမှာတကဘာလုံးပိုးတွေ့သူသစ်ပေါင်း 36,903,439 ဦးရှိပြီးသေဆုံးသူကလည်း 1,812 ဦးရှိတယ်လို့ဆိုပါတယ်။ဒီထဲမှာပိုးတွေ့သူနဲ့သေဆုံးသူအများဆုံးဖြစ်တဲ့ American နိုင်ငံတစ်ခုထဲမှာပိုးတွေ့သူစုစုပေါင်း 88,086,534 ဦးနဲ့သိဆုံးသူပေါင်း 9,046,980 ဦးရှိကတသန်းနီးပါးကိုကတ်လာနေပါပြီ။ဒါပေမဲ့အခုနောက်ဆုံးနေ့စဉ်ပိုးတွေ့မှုဆက်ကျလာနေကနေ့စဉ်နှုန်းက 18,000 ရှိတယ်လို့ American CDC ကူးစက်ရောဂါကာကွယ်ထိချုပ်ရေးဌာနကဆိုပါတယ်ခင်။ American Systemology Taiwan ရေလက်ကြားကိုပုံမှန်ခီးစစ်လွတ်လိုက်တဲ့ဆိုပေမဲ့တရုတ်ကိုစွတ်တယ်လို့ဖြစ်မှာကိုစိုးရိမ်မှုတွေရှိနေပါတယ်။ရုရှားရဲ့ Ukraine ဝင်တိုက်မှုကိုအခွင့်ကောင်းယူပြီးတရုတ်ကအလားတူ Taiwan ကိုလှုပ်လာမှာကိုစိုးရိမ်ကထိုင်ဝမ်ဘက်ကအသင့်အနေချတိုးမြင့်ထားချိန်မှာဒီနှစ်ထဲအမေရိကန်စစ်တမောဆပြန်ရောက်လာတာပါမနေ့နိုဝင်ဘာလကအမေရိကန်စစ်တမောတွေထိုင်ဝမ်ရေလက်ကြားကိုတလားကြာရောက်ခဲ့ပြီးအခုမှဝေထိန်မစိုင်းဒုံးတိုက်ချက်ရေး USS Ralph Johnson စစ်တမောကြီးချရောက်လာတာပါ Indo-Pacific Data တာဝန်ကြားအမေရိကန်ရေတပ်အမှတ်ခွန်အစုပြောခွင့်ရ Nicholas Lingo ကတော့နိုင်ငံတကာရေပိုင်နက်ကနေအခုထိုင်ဝမ်ရေလက်ကြားကိုပုံမှန်ခေတ္တဝင်လာတာကဒေတာတွေလွတ်လပ်စွာရေကြောင်းသွားလာခြင်းကိုထိန်းသိမ်းရေးကြပါလို့ဆိုပါတယ်ဒီပေါ်တရုတ်ကာကွယ်ဝန်ကြီးဌာနအနေနဲ့တုံ့ပြန်ချက်ပေးဖို့ Reuters သတင်းဌာနက Facebook တောင်းခံခဲ့ပေမဲ့အကြောင်းမပြန်သေးပါဘူး။ဒါပေမဲ့တရုတ်ကျွမ်းကျင်သူအတိုင်းဝိုင်းမှာတော့အခုလိုအချိန်မှာဒီစစ်သမောကြီးကိုမစေလွတ်တင်ဘူးလို့စိုးရိမ်မှုတွေရှိနေပါတယ်ခင
်။နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ ICJ ကိစ္စနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ ICJ အပြည်ပြည်ဆိုင်ရာတရားရုံးအနေနဲ့မြန်မာအမှုကိုလက်ခံစီရင်ပိုင်ခွင့်မရှိဘူးလို့မြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဦးကိုကိုလိုင်ကနောက်ဆုံးရှောက်လဲချက်ပေးလိုက်ပါတယ်။မနေ့ကမြန်မာဘက်ကဒုတိယကြိမ်ရှောက်လဲခဲ့တာမှာဂမ်ဘီယာနိုင်ငံဟာဥပဒေကြောင်းအရမဟုတ်ဘဲနိုင်ငံရေးဆွဆွဲချက်နဲ့သာအခုလိုတရားစွဲတာပါလို့စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ကအဓိကထောက်ပြခဲ့ပါတယ်။ဦးကိုကိုလိုင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဦးကိုကိုလိုင်ခင်ဗျာ။မနေ့က ICJ ခုံရုံးမှာအဓိကဘာတွေထပ်ပြီးတော့ရှောက်လဲခဲ့ပါလဲ။
တောက်ချက်နေရာကျန်းနာမှုမှာအဓိကလှုပ်ဆောင်ခဲ့တာနှစ်ခုရှိပါတယ်။အတခုကဗိုလ်ထုနှင့်ကျန်းမာမှုမှာဂမ်ဘီယာရဲ့ခြေပါချက်တွေကိုတံပြန်ခြေပါခြင်းဖြစ်ပြီးတော့မှနောက်တစ်ခုကတော့အပိတက်လျှောက်လဲချက်တင်သွင်းခြင်းလို့ဖြစ်ပါတယ်။တံပြန်ခြေပါခြင်းအပိုင်းမှာတော့ကျွန်တော်တို့ရှင်းနေတွေကပနာမကန့်ကွက်ချက်လေးရနဲ့ဆိုင်တဲ့ကိစ္စတွေကိုပဲပို့ပြီးတော့မှခိုင်မာအောင်ချဉ်းကပ်မှုပုံစံအစ်တွေနဲ့တုံ့သက်တင်ပြခဲ့ကြတာဖြစ်ပါတယ်။ပထမကန့်ကွက်ချက်ဖြစ်တဲ့ ONC ရဲ့ကိုယ်စားလှယ်ဖြစ်တဲ့ဆောင်ရွက်ခဲ့တာဖြစ်ကြောင်းနဲ့စရုထကန့်ကွက်ချက်ဖြစ်တဲ့ငင်းပွားမှုရှိမရှိဆိုတဲ့ကိစ္စတွေကတော့ကိုယ့်ဘက်ကတင်ထားတာကသဘောခံရမှာရှိပါတယ်။ဒုတိယနဲ့တတိယအချက်တွေမှာတော့ငင်းပွားစရာချက်ကလေးပေါ်မှာထပ်ပြီးတော့ခိုင်ခိုင်မာမာပြောရတာလေးတွေရှိပါတယ်
။ဟုတ်ကဲ့အခုကလည်းဘယ်လိုမျိုးခိုင်ခိုင်မာမာပြောခဲ့တာလဲ
။ဒီဘက်ကလေးထားတင်ပြတာကတော့ Genocide Convention မှာ Article 8ကိုမြန်မာကချွင်ချက်ပြုထားတာနဲ့ Article 8နဲ့ 9 ရဲ့ဆက်သွယ်မှုပါ။ Article 8မှာအဓိကငင်းပွားမှုဖြစ်တဲ့ပြဿနာကကုလသမဂ္ဂရဲ့ဆွမ်းဆောင်နိုင်စွမ်းရှိတဲ့အဖွဲ့အစည်းတစ်ခုကိုတန်ကြားနိုင်ပြီဆိုတော့စကားမှာ ICJ ပါမပါဆိုတာဖြစ်ပါတယ်။မြန်မာဘက်ကတော့တင်ထားတာကရှင်းပါတယ်။ ICJ ကကုလသမဂ္ဂရဲ့တခုတည်းသောတရားစီရင်ရေးအဖွဲ့ဆိုတာသူ့ရဲ့ပြည်ညင်မှာကိုကပါပြီးသားဖြစ်နေတဲ့အကြောင်းမလို့ငင်းစရာဘာမှမရှိပါဘူး။တစ်ဖက်ကတော့ဒီအဖွဲ့အစည်းကိုကုလသမဂ္ဂအထွေထွေညီလာခံ ုံညွေးကောင်စည်းစားတဲ့နိုင်ငံရေးဖွဲ့စည်းတစ်ခုကိုဆိုလိုတာဖြစ်တယ်လို့ဆွဲကင်ပြီးတော့မှညှင်းဆုံနေတာဖြစ်ပါတယ်နောက်တစ်ခုကတော့မြန်မာဘက်ကအာတီကတ်8ကို ICJ အတွက်ဝန်ပေါက်တကားလို့ရှုမြင်တာဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဒီချက်ကမြန်မာအတွက်အဓိကအားထားစရာပေါ့နော်ဒါဆိုလို့ရှိရင်ဘလို့အားထားစရာဆိုတာလည်းထပ်ပြီးတော့ရှင်းပြပေးပါလား
ICJ ကိုစတင်မယ်ဆိုလို့ရှိရင် Article 8ကဝင်ရမယ်ပြီးလို့ရှိရင်ဝင်လာတဲ့မှုကိုလက်ခံစီရင်မှန်ခွင့်ရှိမရှိဆိုတာက Article 9နဲ့ဆုံးဖြတ်ပါတယ်ဒါကြောင့်မလို့ Article 8ကိုချင်းချက်ပြုပြီးတော့မှပိတ်ထားမယ်ဆိုရင် Article 9ကိုရောက်လာစရာမရှိဘူးဒီလိုပဲကန်ဆွဲခဲ့တဲ့အတွက်ကြောင့်မလို့ Article 8ကိုချင်းချက်ပြုထားခဲ့တာဖြစ်ပါတယ်ဒါလည်းပဲမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဒီဘာနေပြောမှဝင်ဆွက်ခင်မပြုနိုင်အောင်ကြိုပိတ်ထားတာဖြစ်လို့ဒါကို article 8မလို့ article 9နဲ့ပဲအမှုလက်ခံလို့ရတယ်ဆိုရင်ဘာအဓိပ္ပာယ်ရှိတော့မလဲဆိုတော့ယုတိဗေဒနဲ့တုံ့ပြန်ဖြစ်ပါခြင်းဖြစ်ပါတယ
်ဟုတ်ကဲ့ Google လိုက်နောက်ရောအဓိကစင်ခေါ်ချက်တွေဘာတွေရှိနေလဲ
အဲ့ဒီဘက်ကလည်းပဲကမ္ဘာကျော်ဥပဒေအဖွဲ့ကိုဒေါ်လာတန်ပေါင်းများစွာပေးပြီးတော့မှငှားထားတာဆိုတော့ခပ်ပေါ်ပေါ်တော့မဟုတ်ပါဘူးကိုယ့်ဘက်ကအရှင်နေတွေကလည်းပဲအတော်လေးပဲစေတနာထားပြီးတော့မှတက်တက်ကြွကြွလုပ်ကင်ပေးကြပါလိမ့်
ဟုတ်ကဲ့ဦးကိုလိုက်အဲ့ဒီတော့ဒီတစ်ခေါက်အတွက်ဆိုရင်အခုရှောက်လဲခဲ့တာကနောက်ဆုံးရှောက်လဲချက်ပေါ့နော်အဲ့ဒီခါကျတော့အရင် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရခြေပခဲ့တာနဲ့ကွာခြားခဲ့တာကိုရှိခဲ့လား
ကျွန်တော်ကတော့ဘရူနီကတစ်ခါကခြေပမှုတွေဟာဥပဒေကြောင့်ကိုပဲပြောရမှာကိုမပြောဘဲနဲ့စီးကြောပြီးတော့မှချက်လက်တွေနိုင်ငံရေးဆွဆွဲချက်တွေဟာထည့်ပြောထားတာကိုအဓိကထားပြီးတော့မှကန့်ကွက်ခဲ့ပါတယ်ကျွန်တော်နိုင်ငံကတော့တရားရုံးရဲ့ဆုံးဖြတ်ချက်တိုင်းပဲအမှန်တကယ်လိုက်နာဆောင်ရွက်နေတယ်ဆိုတာကိုတင်ပြခဲ့ပါတယ်။အပိဓာအလျှောက်လဲချက်ကတော့အဓိကအချက်နှစ်ချက်ပါပဲ။ဒီအမှုကိုတရားရုံးရဲ့စီရင်ပိုင်ခွင့်မရှိဘူးဆိုတာရဲ့ဒီအမှုကိုလုံးဝလက်ခံပိုင်ခွင့်မရှိဘူးဆိုတာပါပဲ။တရားရုံးရဲ့အဆုံးဖြတ်ရလဒ်ကတော့တရားသူကြီးတွေရဲ့ဉာဏ်ပညာနဲ့စီရင်လုံးတရားပေါ်မှာမူတည်မှာဖြစ်ပါတယ်။ကျွန်တော်တို့ကတော့မိမိနိုင်ငံရဲ့အမျိုးသားကျိုးစီးပွားအတွက်တဲ့နိုင်ဆုံးအကောင်းဆုံးစူးစမ်းခြေပပြီးတော့မှရှောက်လဲခဲ့ပါတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဥက္ကဋ္ဌခင်ဗျာမြန်မာ contends
စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဥက္ကဋ္ဌလိုင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ရှမ်းလက်နက်ကိုင်းနှစ်ဖွဲ့ကြားကပဋိပက္ခနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းပြောပြပေးချင်ပါတယ်ရှမ်းပြည်နယ်အတွင်းမှာရှမ်းလက်နက်ကိုင်တပ်နဲ့တပ်ကြားဖြစ်ပွားတဲ့တိုက်ပွဲဟာရှမ်းပြည်နယ်မြောက်ပိုင်းချောင်မဲတီဘောစတဲ့ဒေသတွေသာမကတောင်ပိုင်းဒေသရက်ဆောင်တဲ့ပင်လုံဘက်အထိပါကျင်းပလာနေပါတယ်။ဒီတိုက်ပွဲတွေမှာတခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်ပတ်သက်တာရှိသလိုပြည်ပရဲ့ပါဝင်ပတ်သက်မှုလည်းရှိတယ်လို့ဝေဖန်သူတွေရှိပါတယ်။ဒီပဋိပက္ခတွေရဲ့အကျိုးဆက်ဟာဘလောက်ထိတည်ရောက်မှုရှိနိုင်ပါသလဲ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရှမ်းပြည်ဒုတိယပါတီ SSPP SSC မြောက်ပိုင်းနဲ့ရှမ်းပြည်ပြည်လဲထူတော်ရေးကောင်စီ RCSS SSC တောင်ပိုင်းတပ်တွေဟာ2015ခုနှစ်လောက်ကစပြီးတိုက်ပွဲတွေဖြစ်ခဲ့ကြတာပါဒီနှစ်အတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောဘက်တွေမှာတိုက်ပွဲတွေဖြစ်ခဲ့ရတာကနေရက်ဆောင်နဲ့ပင်လုံဒေသတွေအထိပါတိုက်ပွဲတွေကကျေပြန့်လာခဲ့ပါတယ်ရှမ်းပြည်တပ်မတော် SSC တောင်ပိုင်းနဲ့မြောက်ပိုင်းဟာတချင်ကနှစ်ဖွဲ့ပူးပေါင်းမှုဆွေးနွေးတာတွေရှိခဲ့ပြီးတော့လက်ရှိတိုက်ပွဲတွေဖြစ်နေတဲ့အပေါ်မှာတော့ PPST ခေါ်တဲ့ညီညာရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ရဲ့အကြံပေးဥက္ကဋ္ဌဆိုင်ကအခုလိုပြောပါတယ
်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့မဖြေရှင်းမဲနဲ့ဖြေရင်းနည်းနဲ့ဖြေရှင်းဖို့လုပ်ခဲ့တဲ့အကြောင်းကြောင့်ဖြစ်လာတာပဲ။ဘသူကဘာအပြစ်ရှိတယ်ဘသူကဘယ်လိုအားနေတယ်ဆိုတာမပြောချင်သေးဘူး။အားနေတာကအားလုံးအားနေတာပါဖြစ်တာ။နော်။ဒီအားနေတာကဒီအားနဲ့ထွင်းရမယ်ကိစ္စကိုတစ်ခါလေထောက်နဲ့လာထွင်းကြ
PPST ဟာ NCA အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့စစ်ဘွဲ့စုဖွဲ့ထားတာဖြစ်ပါတယ်။အိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နာယကဘုံမီခေါ်ဥက္ကာကတော့ရှမ်းတပ်ဖွဲ့နှစ်ဖွဲ့ကြားဖြည့်ရှင်းမရတဲ့အချက်ပေါ်မှာသူ့မြင်ခုလိုပြောပါတယ
်။သူကပြန်တော့ခြေခံချက်ကတော့နေနေပါပဲ။ညီလုံးမရတာ။ရှမ်းမြောက်ကပြောတာကတောင်ဘက်မှာပြန်နေတာ။ပြန်နေပြီးကျွန်တော်တို့ဆွေးနွေးပါမယ်။အဲဒီရှမ်းတောင်ကပြောတာကရပ်တဲ့အရာကိုပဲနေရာယူထားပြီးတော့ဒီရှိအတိုင်းပေါ့ကျွန်တော်ရအောင်ဆိုတော့ဒီဆွေးနွေးကျင်လာတော့နှစ်ဖက်သလုံးပဲဒါပေမဲ့အဲဒီကံတော်မချက်ကမတူတဲ့ခါကျတော့ဒီတကားဆက်ဖြစ်လာတယ်မြောက်ဖက်မှာကတော့သူကတပ်ပေါင်းစုရှိတယ်အင်အားရှိတဲ့ခါကျတော့မြောက်ဖက်ကနေပြီးတော့တစ်ခုစီအလုံးရင်းပုံပြီးတော့တစ်ခုစီပုံတုံးထုတ်လာတော့ဟိုပုံမျိုးနဲ့လည်းရှိရောက်လာတဲ့သဘောရှိတာပေါ့လေ
RCSS ရှမ်းတောင်ပိုင်းတပ်ဖွဲ့ဟာပြီးခဲ့တဲ့ကာလတွေကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာTNL ခေါ်တအန်းတလောင်းလက်နက်ကင်ဖွင့်တဲ့တိုက်ခိုက်မှုတွေရှိခဲ့ပါတယ်။လက်ရှိဖြစ်နေတဲ့တိုက်ပွဲတွေမှာ SSPP เนี่ย TNL ปูปองပြီးတော့ RCSS ကိုတိုက်ခိုက်မှုတွေလည်းရှိနေပါတယ် SSPP เนี่ย TNL ဟာတရုတ်မြန်မာနယ်စပ်ခြေဆိုင်တန်းသာလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့မဟာမိတ်အဖွဲ့မှလည်းပါဝင်နေတာပါဒီတပ်ပေါင်းစုအဖွဲ့ဝင်တွေဟာတရုတ်နိုင်ငံနဲ့နီးကပ်တဲ့ဆက်ဆံရေးရှိနေတာကြောင့်ရှမ်းပြည်နယ်တွင်ပြည်ပခါတွေမှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုရှိနိုင်တဲ့အကြောင်းသုံးသပ်မှုတွေလည်းရှိပါတယ်ဒီလိုဆက်တွေကြောင့်နိုင်ငံရေးလိလသုံးသပ်သူဆိုင်းထွန်းအောင်လင်ကလက်ရှိရှမ်းပြည်နယ်တွင်ဖြစ်နေတဲ့တိုက်ပွဲတွေပေါ်မှာအခုလိုသုံးသပ်ပါတယ်
ပရမတ်တစ်ခုကတော့တရုတ်ရဲ့ဟိုစီမံကိန်းလုံခြုံရေးပေါ့နော် private security ခေါ်တာပေါ့အဲ့ဒီဟာနေပြည်ချဲ့လာရဲ့ဟိုနောက်တစ်ခုကျတော့ဖော်တိုင်းလို့တူတာဒီကာလမှာတစ်ခုခုကြံ့အောင်လုပ်ကြတယ်အဲ့တော့ခင်ဗျားနေပြည်ကြံ့လာပေါ့လေဟိုဘာ NUG လဲပါခြင်းမပါခြင်းစပ်ပတ်စတယ်ပါခြင်းမပါခြင်းလည်းမဆိုင်နောက်ဆုံးရောက်ရနေရတယ်စကားပြောနေတဲ့ညီမချက်မျိုးရှိတော့ပေါ့လေနေပြည်စိုးမိုးရေးနေပြည်ထိချုပ်ရေးကိုလုံးကြတဲ့တဘောလို့တော့မြင်ရတာပေါ့နော်
လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲမှာအနောက်နိုင်ငံတွေရဲ့ပေါဝင်ပတ်သက်လာမှုကိုတရုတ်ကသတိထားစောင့်ကြည့်နေတယ်လို့လည်းနိုင်ငံရေးလာသူတွေကယူဆပါတယ်။ဒီလိုအခြေအနေမျိုးမှာရှမ်းပြည်နယ်ကပြည်ထောင်စုတွေပေါ်မှာတရုတ်နိုင်ငံရဲ့ပေါဝင်မှုရှိနေတယ်ဆိုရင်ဖြစ်ပေါ်လာမယ့်အလားအလာကိုဥက္ကဋ္ဌဆိုင်ကခုလိုပြောပါတယ
်။အခုကျွန်တော်တို့ဖြစ်နေတဲ့ကိစ္စကဟိုအခုယူကရိန်းလိုမှဖြစ်နေတယ်ဒါနဲ့နိုင်လို့တောင်ရတယ်လို့ပြောလို့ရတော့ပေါ့ဗျာ။နော်။သို့တော်လည်းပဲဟိုတဲ့တို့ကြီးသူကတူတာမဟုတ်ပဲနဲ့သူကဆွဲဝဲပြီးမှတူတဲ့တောင်မျိုးရှိတာပေါ့။အဲဟိုဘက်မှာတော့ဒီအနောက်အုပ်စုတို့ဘာလို့ကပါဝင်နေပေမဲ့ကျွန်တော်တို့ဘက်မှာတော့အနောက်အုပ်စုဘက်ကပါဝင်တော့ဟိုကျွန်တော်တို့ကဟိုလက်စုလက်ကံဘာမှကျွန်တော်ပြောလို့မရဘူးပေါ့။
ဒီလိုမျိုးပြည်ပခါတွေမြင့်တက်လာတာကိုမဖြေရှင်းနိုင်ရင်ပြောင်စုတည်တဲ့အခိုင်အရေးကိုပါထိခိုက်ပွဲရှိတဲ့အကြောင်းလည်းသုံးသပ်ထားကြပါရစေ။ရှမ်းပြည်နယ်တွင်တိုင်းရင်းသားလက်နက်ကင်ချင်းတိုက်ပွဲကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေနေရာဆုံးခွာတင်းရှောင်နေရတယ်လို့မြန်မာနိုင်ငံအနှံ့မှာလည်းစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားလက်နက်ကင်တပ်တွေပြည်သူ့ကော်မတီတပ်တွေကြားမှာတိုက်ပွဲတွေပြင်းထန်နေပြီးအရဲသားတွေထိခိုက်သေးဆုံးတာကြေးရွာတွေမိလောင်တာအုပ်ရင်ဆုံးခွာထွက်ပြေးနေရတာတွေရှိနေပါတယ်။ဒီလိုတိုင်းပြည်နှံတိုက်ခိုက်မှုတွေမြင့်တက်လာနေမှုအပေါ်မှာတော့ PPST ခေါ်ညီညာရေးလုံခြုံရေးဦးဆောင်ဖွဲ့က SCA စာချုပ်ပါအတိုင်းအရဲသားပြည်သူတွေကိုအကောက်အွယ်ပေးရစွာပြောင်းလဲချက်ကိုလိုက်နာကြဖို့တဲ့နဲ့ကံပြိပခါမှာပုံဝင်သူအားလုံးကိုတိုက်တွန်းထားပါရခင
်ဗျာ။ရန်ကုန်ကလာတဲ့သတင်းကိုကိုသားညူပြောပြသွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုကစပြီးတော့သတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့မြန်မာနိုင်ငံတဝန်းကလူခွေချင်းတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်အာဏာသိမ်းမှုကြောင့်ကလေးငယ်တွေမှာဖြစ်လာတဲ့စိတ်ဒဏ်ရာတွေအကြောင်းကိုတင်ပြထားပါတယ်။ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းကလေးရာကျော်တက်ခံရတဲ့အပြင်ကြုံတွေ့နေရတဲ့ဖြစ်ရပ်တွေကြောင့်လက်ရှိကလေးရွယ်မျိုးဆက်တစ်ခုလုံးဟာစိတ်ဒဏ်ရာရသွားနိုင်တယ်လို့ပညာရှင်တွေကသုံးသပ်ပြောဆိုနေကြပါတယ်။ဒီဆောင်မှာကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ဆရာနာသိမ့်ပြီးတစ်နှစ်ကျော်အတွင်းမှာအသက်တစ်နှစ်အရွယ်ကလေးအပါအဝင်အပြစ်မဲ့ကလေးတရာကျော်အသက်ခံခဲ့ရပါပြီ။တရာပါစိတ်ဒဏ်ရာနဲ့ရှင်သန်ကြံရည်နေရတဲ့ကလေးအမျိုးအများလည်းရှိသလိုတန်းနဲ့ချီတဲ့ကလေးတွေဟာအခွင့်အရေးများစွာကိုဆုံးရှုံးနေရပြီဖြစ်ပါတယ်။ပြီးခဲ့တဲ့အော်တိုဘာလအတွင်းကချင်းပြည်နယ်မကျူပြည်မှာနေတဲ့အသက်9နှစ်အရွယ်တမီလေးဇူလိုင်ဆန်းတယောက်သူ့မရိနဲ့ကစားနေတဲ့အချိန်မှာပဲစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးချိန်မှန်သွားခဲ့ရပါတယ်။ဒို့အတန်ကသူ့ဖခင်နဲ့စကားပြောခွင့်ရခဲ့ပါတယ်
။အဲ့ဒီနေ့ကသူ့အမေရှိတယ်ကျွန်တော်ကဟိုတော်ညာခဏဆင်းနေတာလေ။ခဏလေးပဲမကြောက်ဘူးကျွန်တော်လည်းဝက်တနာကြီးမလာကြီးလောက်ပဲကြာတယ်။အဲ့အပြန်လာမှကြာတော့သူတို့ဆုံးသွားပြီဆိုပြီးကျွန်တော်လည်းမမတက်နိုင်တော့ဘူးလေ။သူ့အမနှစ်ယောက်တော့တာညာမရဘူး။သူကရင်ပတ်မတ်တလုံးနဲ့ဟိုကလက်မောင်းကိုပြတ်သွားတာလေပြီးတော့အဲဒီလက်ရင်းနာမှာတာညာရှိတယ်သုံးတာညာပေါ့
သူတို့မိသားစုရဲ့အတွက်ဆုံးသမီးလေးကလူလောကထဲကနေမချင်မှတ်ချားတဲ့အချိန်မှာပျောက်ကွယ်သွားရတယ်လို့ကြံရစ်ခဲ့တဲ့ကလေးငယ်တွေကလည်း ตรงนี้สิ่งที่จงใจอยากพิจารณาอย่างเช่นเรื่องเจ้าหน้าที่ที่ลาวันจินสีลาบิเมจังเกอร์คลิงเอริฮาพิจารณาในจานสาวดีอาเมียพิเนเซบาที่ลูกพิจารณาอยู่ก็จุฬาสันโดมิตาสุเจมกาบ้า ลงเงินดีเซมาล่าลงอะไรตอนยากาเปลี่ยนอะไรมีแต่การมีตาซูมาเนี่ยมีมันจะมีเงินกับเพื่อนบีเตซูมีแต่ตอนนี้ช่วยแต่มีผิดตัวยาชีดาวส่งช่องเขียวไว้อะคูเฟเวอร์ไรล่ะมาเลยแต่สตูเนี่ยช่วยมาห้องกี่ฮะมาจูบีมาส่งมาตัวยาไว้ตัวฮะสิจักรพิการจ้าโลช่วยมีอาจจะเป็นปงเสี่ยงเนี่ยเชื่อมาเป็นเรื่องจริงจริงเหมือนเขียวว่า ที่พี่เยดูเอพี่นั่งกันตรงนั้นคลีวีเอ็ดเด็กขยันเลยแต่ชาวมายีมาจ้วนนั่งเนี่ยพี่เสนอเลยสิบาทเลยแต่ช่วงก็อัตมาเตะไปไหมเพราะว่าเตะยานเนี่ยสวยน่าสนใจเป็นมาเป็นกูยินสัญญาเจ้าบ้าก็ว่ากูรักตั้งมาไกลคลีตั้งเงี้ยคุณยี่สัญญากรรมดีก็รอเนี่ยมามายูซัดกูลงจากคลีตั้งเงี้ยคุณยี่เจ้าสีตัวนั่นเนี่ยอันนี้จงนี้อะไรลูกที่ไปทำไว้นั่งกันมาพี่ปอนี่เจ้าเดวิสสิ่งนี้ไม่สวย ยูซัดกูลงมาชี้คลีวีฮะชาวบ้านสัญญาสิบ้านสัญญาปัญญาอีเนี่ยสิบวัยสัญญาโจซัดกูคันจ้าจ้ามาพิจิตรลูกที่ไปทาร์บ้ายูซัดกูลงมาชี้คลีวีฮะชาวบ้านสัญญาสิบ้านสัญญาปัญญาอีเนี่ยสิบวัยสัญญาโจซัดกูคันจ้าจ้ามาพิจิตรลูกที่ไปทาร์บ้า
คลีวิฮะอาซาปุ่มเนี่ยสายบุรามันเลยจ้ะมาชี้ชี้อย่างเนี่ยสามีใจอะไรกูสิฮะกูมีเรื่องมาลุ้นเราอยากพาเจ้ามาลุ้นเราเลยตัวที่คลีวิฮาร์ดานะกีซายที่มันมีเรื่องเก่าเนี่ยกีซายของมันชีวิตวิเนี่ยนะประชาชนที่ชีวิตวิบูสุดามันจะโดนอยู่หลังวิจารณ์เลยกูส่วนใหญ่แต่วันนี้ยังเสียหลายขาจรอีหลังยังสับสนอย่างแค่เสียหลายเลยถ้าเสียหลายแล้วจะเอาดีสานี้จะยาวชิบูอะไรปูวิโดยังแค่จะเสียหลายอันนี้ไทยตุยอะไร เจ้าดีน่าจะลาเราถึงนะมั้งปูบิโดไปเสียสิลามันจะมาตีไหนบ่เจ้าจะชูสังหารมันจะชี้จ้าลงว่ามันช่วยสังหารของมันจะเอาชีเลยบ่ดีที่ได้แก่ปวดดีดีอะไรบ่แฟนแฟนอะไรตัวรู้ชี้จ้าแฟนบ่ดีจ้าแฟนตัวรองท้าอะไรชี้เลยบ่ที่แฟนเราไปตัวรู้ชี้จ้าไหมคลีดีด้วยประชาชีด้วยจ้าเลยใส่แบงค์ใส่ยาคูทงเลยจ้าบ่ดีแต่ถ้าแฟนยังไม่ชินเลยอยากไปปูบิโดน้าเลยเลยไม่ได้ตัวรู้ทำงานมุกทุกคนมันจะได้รู้ชีเลยบ่เลยเราไม่ได้คุ
ကလေးတငယ်ပေါင်း၃000ယောက်ကိုကူညီပေးခဲ့ပြီးဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။ကလေးတငယ်အရေးအတွက်ကူညီဆောင်ရွက်ပေးရမယ်။ လူမှုဝန်ထမ်းကဲဇယင်းနဲ့ပြန်လည်နေရာချချရေးဝန်ကြီးဌာနကလည်းစစ်ဆောင်စခန်းတွေစီကိုမရောက်ပါဘူး။ကိုစီယာကတော့သူရောက်နေတဲ့ကရင်ပြည်စစ်ဆောင်စခန်းတွေကိုစစ်ကောင်စီရဲ့လူကယ်ပြန်ကနေလာကူလာလုံးဝမရှိဘူးလို့ဆိုပါတယ်။ဒို့အတန်ကလူမှုဝန်ထမ်းဦးစည်းဌာနရဲ့တာဝန်ရှိသူတဦးကိုဆက်သွယ်ကြည့်ရမှာတော့စစ်ဆောင်စခန်းတွေအတွက်ဘေးအန္တရာယ်စီမံခန့်ခွဲရေးဦးစည်းဌာနကချောက်ပန့်နေတယ ဒီအချိန်မှာညာစွာသောမြန်မာကလေးတငယ်တွေကတော့စိတ်ကြံရရနေကြရပါပြီ။ မကွေးတိုင်းမှာနေထိုင်တဲ့ကိုအေးရဲ့အသက်17အရွယ်သားလေးကတော့သူ့အမေကိုစစ်တပ်ကတညဖမ်းခေါ်သွားပြီးနောက်နေ့အလောင်းအိမ်ပြန်ရောက်လာတဲ့နေ့ကိုအခုထိမှတ်မိနေပါသေးတယ်။သူ့အမေပြန်ရောက်လာတဲ့အချိန်မှာငိုရင်မေ့မြော်တဲ့အထိဖြစ်ခဲ့ရပါတယ်။ဒို့အတန်ကကလေးနဲ့စကားပြောခွင့်ရခဲ့ပေမဲ့လည်းသူ့နာမည်ကိုအသုံးမပြုထားပါဘူး။အဲ့ဒါရောတတိယတယ်။မေပုံမကြည့်ဘူး။ငါလည်းခလောက်အိတ်တာ။အဲ့ Say Pansaya Diamond Swinu Yari Lobini, Counseling Konaga, Uam in Bingaro. Say Anna, they mean Naba, Joya, a dray Joni Yao, Kalinga Rima, Satan Yari, Shila, Nane, Lopioare. Pintane, Satan Yago, the Joanne Pinyashin, a diamond Swinu Kuda Bibo Lobby, Edilo Kuda Homajai, Kaleria, throw a jury out there a change, Satan Yari go, there's on Doya Nine Yellow Sobare. Tabi, Pintane, Satan Yari, Kalima.
စိတ်ပိုင်းဆိုင်ရာအဖြစ်ရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေပါရှိလာနိုင်တာပါနိုင်ငံတကာမှာလည်းကလီးတွေကကြတော့တကယ်အရေးပါသလိုနဲ့ဒီကလီးတွေရဲ့စကားတွေကပြောင်းနေတတ်တယ်ကလီးတွေရဲ့ခံစားချက်ကိုမကြားကြဘူးကလီးတွေရဲ့လိုအပ်ချက်ကိုမသိကြဘူးဖြစ်တတ်တယ်ပေါ့နော်အဲ့တော့အခုလိုအခြေအနေမှာဆိုပိုဆိုးတာပေါ့အခုလိုအခြေအနေမှာလူကြီးတွေမှာလည်းဟိုလောက်ရမယ့်ဟာတွေအများကြီးပဲအာရုံဆို မဲ့လည်းသူတို့ဟိုတကယ်မဆိုင်မိဘူးဖြစ်တတ်တယ်ပေါ့နော်အဲ့တော့ဒီအချိန်တွေမှာတော့ကလေးတွေအတွက်နည်းနည်းလေးအာရုံစိုက်ပေးပါပြီးလို့ရှိရင်ခုနကလိုမျိုးကလေးတွေမှာဖြစ်လာပြီဆိုလို့ရှိရင်ဘာကြောင့်ဖြစ်တာလဲဆိုတော့သူတို့နဲ့စကားများပြောဖို့လိုတယ်အဲ့တော့တည်တည်ရှာနားထောင်ပေးပါစိတ်ရှိရှိနဲ့နားထောင်ပေးပါပေါ့နော်ဒါဆိုလူတိုင်းမှာအခုချိန်မှာစိတ်တူနေတာစိတ်တူတဲ့အချိန်မှာကလေးကအယံငိုတယ်ဆိုလို့ရှိရင်ကလေးကိုဟိုရိုက်ဖို့ပဲအာရုံကရောက်သွားကြဟဲ့ငိုနေတိတ်ဆိုတာနဲ့ရမယ်လို့စဉ်းစားမိကြတယ်ပေါ့နော်အဲ့တော့အားအမျိုးလေးတွေကိုမလုပ်ခဲနဲ့အစိတ်ရှိပြီးပါပြီးလို့ရှိရင်ဟိုဆက်ချင်းကြီးပေါ့နော် rules တွေကိုမထုံးနဲ့အော်စီမင်းစီကန်းကြီးတွေကိုမချပ်ပြလိုက်နဲ့ဒီချိန်မှာထွက်နဲ့ဒီချိန်ဒါမလုံးနဲ့ဒီချိန်ဒါမလုံးနဲ့ဆိုရဲဟာတွေထက်သူပါလေခံစားနေရလေဆိုရဲဟာလေးကိုလုပ်ပြီးတော့ကလေးတွေကိုတပီတခြားလေးနားထောင်ပြီးမယ်ဆိုလို့ရှိရင်ခုနကပြောနေတဲ့ဟို small trauma ပေါ့စိတ်ကြံရတည်တည်မှာပဲကျွန်တော်ကြည်လည်သွားပြီးတော့စိတ်ကြံရကြည်ကြည်စီမရောက်နိုင်တော့ဘူးပေါ့နော်တကယ်လို့အဲ့လိုမျိုးဖြစ်လာစိတ်ကြံရကြည်ကြည်ရောက်နေတဲ့ကလေးဆိုရင်တော့မှပဲပြန်ပြီးတော့အော်ဒီမြားလေးကလုံခြုံနေငါမှလုံခြုံနေတူရှိသေးတယ်ဆိုရက်စိတ်ခံစားလာရတယ်ပေါ့အဲ့တော့ကျွန်တော်တို့ counseling လုပ်တဲ့အခါမှာလည်းဟိုမိသားစုရဲ့ improvement ကအရန်လိုပဲဒီကလေးတွေအတွက်လေ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နံပါတ်ကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးအတန်ပတ်စံအတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9နာရီကနေ10နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6နာရီကနေ9နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heroes တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအပ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒိုးအပ်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်အဲ့နောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web လိပ်စာတွေမှာ application ရယူနိုင်ပါရဲ့နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
ဖီအမေရိကန်ဇန်ကနေ2022ခုနှစ်ဖေဖော်ဝါရီ26ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတူပြီးတဲ့1925 30နဲ့လိုင်းလက်မီတာ190လောက်ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုဆက်ပြီးတော့ဥတ္တမောင်တန်းတင်ဆက်ပေးနေတဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးမှာပါ။အပြည်ပြည်ဆိုင်ရာတရားရုံးမှာကမ္ဘီယာကမြန်မာနိုင်ငံပေါ်လူမျိုးသုံးလုံးရများကာကွယ်ရေးနဲ့အပြစ်ပေးအရေးယူရေးနိုင်ငံတကာသဘောတူစာချုပ်ချိုးဖောက်မှုနဲ့ဆွဲဆိုထားတဲ့အမှုကို ကျမ်းစာနေပါတယ်ဒီတစ်ခေါက်မြန်မာနိုင်ငံကရှောက်ထားချက်တွေဟာအရင်အပတ်ရှောက်ထားခဲ့တဲ့အချက်တွေကိုအခြေခံပြီးတော့အထောက်ထားဖြည့်စွက်တန်ဖြည့်စွက်ပြောင်းတန်ပြောင်းရှောက်ထားခဲ့တာပါဒါကြောင့်အဲ့ဒီအချက်တွေကိုအရင်တစ်ခါကျမ်းစာပွဲမှာတရားသူကြီးတွေဘယ်လိုစဉ်းစားခဲ့ကြသလဲဆိုတာဦးတမောင်သန်းကကိုကြော်ကြော်သိန်းကိုလွင်ငင်းချမ်းကျော်တို့နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
ခွေရေးဆိုတာအနှစ်သာရအဖြစ်နိုင်ငံတော်နဲ့လူသားရဲ့ဆက်ဆံရေးအကြောင်းဖြစ်ပါတယ်။ဒီပတ်ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ္တန်ကဘာအစီအစဉ်မှာအဲဒီဆက်ဆံရေးကိုကမ္ဘာတရားရုံးလို့လည်းသိကြတယ်။ဗီဗီဆိုင်ရာတရားရုံးတရားသူကြီးတွေကဘလို့စဉ်းစားကြသလဲဆိုတာတင်ပြခြင်းပါတယ်။ရိုဟင်ဂျာလူမျိုးတွေပေါ်မြန်မာနိုင်ငံကလူမျိုးသုံးတပ်ဖြတ်နေတယ်ဆိုတဲ့ဂမ်ဘီယာနိုင်
ICJ လို့လည်းသိကြတယ်ကမ္ဘာတရားရုံးမှာကြားနာနေပါတယ်ဒီစီစဉ်မှာနှစ်ဖက်လျှောက်လဲကြတာတွေကိုတင်ပြမှာမဟုတ်ဘဲမြန်မာနိုင်ငံကတင်ပြချက်ပေါ်တရားသူကြီးတွေကဘယ်လိုစဉ်းစားခဲ့တယ်လဲဆိုတာကိုပဲတင်ပြမှာဖြစ်ပါတယ်အထူးသဖြင့်နိုင်ငံတော်နဲ့လူသားရဲ့ဆက်ဆံရေးစဉ်းစားပုံကိုအလေးထားပြောမှာပါမြန်မာနိုင်ငံကလူမျိုးသုံးတပ်ဖြတ်မှုကိုကျွလွန်ခဲ့ပြီးလူမျိုးသုံးတပ်ဖြတ်မှုအပြည့်
နိုင်ငံတော်နဲ့လူသားရဲ့ဆက်ဆံရေးဒါမှကနိုင်ငံတော်အချင်းချင်းဆက်ဆံရေးကိုပါစဉ်းစားကြရပါတယ်။မကြာခဏဆိုသလိုနိုင်ငံတော်ကိုထိတ်တယ်မလားလူသားကိုထိတ်တယ်မလားဆိုတဲ့မေးခွန်းနှစ်ခုနဲ့ကတစ်ခုကိုရေးရတဲ့အဖြစ်ကိုလည်းစဉ်းစားဘုံမီမှာတွေ့လာရပါတယ်။တရားသူကြီးပဲစဉ်းစားဖို့ကိုလေ့လာဖို့အတွက်အဆွတ်ဆွဲခံရတဲ့မြန်မာဘက်ကပြောတဲ့အချက်တွေကိုတစ်ချက်ချင်းပြန်ကြည့်ကြရအောင်ပါ။မြန်မာကုစလရဲ့ဖွဲ့ကောင်းဆောင်ဥက္ကုကိုလိုင်းက VOE ကိုအခုလိုပြောပါတယ
်ဥပဒေကြောင်းအရ ICJ ကဒီမှုကိုစီရင်ပိုင်ခွင့်မရှိဘူးဒါမှမဟုတ်လက်ခံကြားနာမှုမပြုနိုင်ဘူးဆိုတဲ့အချက်တွေနဲ့မြန်မာဘက်ကနေကနဦးကန့်ကွက်လွှာတင်သွင်းနေတာဖြစ်ပါတယ်ကျွန်တော်ဘက်ကအချက်၄ချက်ကိုအခြေခံပြီးတော့မှကန့်ကွက်လွှာ၄ရက်တင်သွင်းထားပါတယ
်အဲ့ဒီနေ့လျှောက်လက်ပုံနဲ့ပတ်သက်ပြီးမြန်မာနိုင်ငံကြားရေးဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ခဲ့ပါသေးတယ်VOE ဝိုင်းတော်သားတို့ဖြစ်တဲ့ကိုလွင်ငင်းချမ်းကျော်ကအဲ့ဒီထုတ်ပြန်ချက်ကိုဖတ်ပြပေးပါခင်ဗျ။ပထမဒေါက်တာခရစ္စတိုဖာစတိတ်ကာကရှောက်လဲတာကိုသတင်းထုတ်ပြန်ချက်မှာရေးထားတာလေးနားထောင်ကြရအောင်မ
။ဂမ်ဘီယာနိုင်ငံသည် OIC ရဲ့တာဝန်ပေးချက်အရ OIC ကိုစားတရားစွဲပေးခြင်းဖြစ်၍ယခုအမှုကိုတရားရုံးကလက်မခံသင့်ကြောင်း OIC သည်နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်၍အပြည်ပြည်ဆိုင်ရာတရားရုံး၏ဥပဒေအရအငြင်းပွားမှုတင်သွင်းခွင့်မရှိသဖြင့်ကန့်ကွက်ကြောင်းရှောက်လဲခဲ့တယ်လို့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်
။အခုကျားနာပွဲကဒုတိယကြိမ်ကျားနာပွဲပါ။မြန်မာဘက်ကတင်ပြတဲ့အချက်၄ချက်လုံးမှာပထမကျားနာပွဲမှာတင်ပြခဲ့တဲ့အချက်တွေအတိုင်းပါပဲ။အထောက်အထားပြပုံမှာပဲပွဲပါတယ်။ဂမ်ဘီယာကပဲရိုဟင်ဂျာတွေမှာအနေရရှိနေတာကြောင့်သူတို့ရဲ့လုံခြုံရေးအတွက်ကြားဖြတ်ညွန်ကြားချက်ထုတ်ပေးဖို့တောင်းဆိုခဲ့တာကြောင့်အဲ့ဒီကျားနာပွဲဖြစ်ခဲ့ရတာပါ။အဲ့ဒီတုန်းကအခုလိုတင်ပြချက်နဲ့ပတ်သက်ပြီးတရားရုံးစဉ်းစားဖို့ကိုချော်ချော်သိန်းကတင်ပြပေးပါခင်ဗျ
တရားရုံးရဲ့အမြင်မှာဂမ်ဘီယာဟာတရားရုံးကိုဦးတက်လျှောက်ထားဖို့တခြားနိုင်ငံတော်တွေဒါမှမဟုတ်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ထောက်ခံမှုကိုရှာကောင်းရှာမယ်ရယူကောင်းရယူမယ်ဒီလိုလုပ်တာနဲ့တော့လူမျိုးသုံးစုံမှုကိုတားဆီးရန်နဲ့ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်နဲ့ပတ်သက်ပြီးအငြင်းပွားမှုတည်းဖြစ်ပေါ်လာတာကိုရုံးတော်ကဟန့်တားလို့မရပါဘူးလို့တရားသူကြီးတွေကစဉ်းစားတာကိုတွေ့ရတယ်ဗ
ျဒါကအဲ့ဒီတော့ကပထမချက်ပေါ်တရားသူကြီးတွေရဲ့အငြင်းဖြစ်ပါတယ်မြန်မာဘက်ကဒုတိယတင်ပြချက်ကို Professor Stephen Delmont ကတင်ပြခဲ့ပါတယ်။ကိုငင်းညကပဲဖတ်ပြပေးပါအောင်ခင်ဗျာ
။ဂမ်ဘီယာနိုင်ငံသည်နင်နာသူနိုင်ငံမဟုတ်၍တရားစွဲဆိုခွင့်မရှိကြောင်း1948ခုနှစ်လူမျိုးသုံးစုံမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ကအဖွဲ့ဝင်နိုင်ငံများအနေဖြင့်၎င်းတို့အပေါ်ထိခိုက်မှုမရှိပါကတရားစွဲခွင့်ပေးမထားကြောင်းရှောက်လဲခဲ့တယ်လို့ထုတ်ပြန်ချက်မှာဆိုထားပါတယ်
။ဟုတ်ကဲ့ဒီချက်မှာချင်းကပ်ပုံတွေကစဉ်ဝင်စားစရာကောင်းတော့ပါမြန်မာဘက်ကနိုင်ငံတော်နဲ့အဲ့ဒီနိုင်ငံတော်တွေချုပ်ဆိုထားကြတဲ့တောင်းတာကြည့်ပြီးပြောပါတယ်ဒါပေမဲ့တရားသူကြီးတွေကတော့ပြတ်ထန်းချက်ကိုကြည့်ပါတယ်တနည်းပြောရင်လူသားတွေအပေါ်မပြုတ်ဘူးရလို့ပြောထားတဲ့တာမီချက်တွေတောင်းတာကြည့်ပါတယ်လူသားတောင်းတာအဓိကကြတာပါနိုင်ငံချင်းချုပ်ဆိုကြတာကလူသားကိုကာကွယ်ကြဖို့မဟုတ်ပါလားခင်ဗျာတရားရုံးစဉ်းစားဖို့ကိုကျော်ကျော်သိန်းကပဲဆက်ပြီးပြောပြပေးပါအောင်ခင်ဗျ
ဟုတ်ကဲ့ခုဂမ်ဘီယာပြောနေတဲ့ကိစ္စတွေကလူမျိုးသုံးစီမှုကိုဓာတ်ဆီရန်နဲ့ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ကပြောထားတဲ့နေပေထဲမှာရှိမရှိကိုတရားသူကြီးတွေကကြည်လာတွေ့ရပါတယ်။တရားရုံးတော်ကဘာကိုတွေးမိသတိပြုမိတယ်လဲဆိုတော့တပ်ဖြတ်မှုတွေမဒိမှုတွေတခြားနည်းနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်တာတွေနှင်ပန်းနှိမ့်ဆက်တာတွေရိုက်နှက်တာတွေရက်ဆက်ကြမ်းကြုတ်စွာပြုမူခဲ့တာတွေစာနယ်ဧကာအိုးအိမ်နဲ့တခြားဘဝအတွက်မရှိမဖြစ်တဲ့အရာတွေကိုဖျက်ဆီးတာတမမို့မရရှိအောင်ညှင်းပယ်တာတွေကိုတစ်ခုလုံးသဘောအရပဲဖြစ်ဖြစ်တစ်စိတ်တစ်ပိုင်းသဘောအရပဲဖြစ်ဖြစ်ရိုဟင်ညာအုပ်စုကိုပျက်စီးလိုတဲ့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့အတွက်မြန်မာစစ်တပ်နဲ့ဂျန်နက်ကန်တပ်ဖွဲ့တွေမှာတာဝန်ရှိတယ်လို့ဂမ်ဘီယာကပြောပါတယ်လူမျိုးသုံးစီမှုကိုဓာတ်ဆီးရန်နဲ့ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်မှာကတိကဝတ်ပြုထားတာတွေကိုချိုးဖောက်တယ်လူမျိုးသုံးစီတဲ့အမှုကိုကျူးလွန်ရမှာမြန်မာနိုင်ငံဟာတာဝန်ရှိတယ်လို့ဂမ်ဘီယာကအခိုင်အမာပြောတာကိုတရားရုံးတော်ကမှတ်ထားပါတယ်။ဂမ်ဘီယာဆွဆဲထားတာတွေကိုမြန်မာကမကျူးလွန်ဘူးလို့ညင်းဆိုတာကိုလည်းတရားရုံးတော်ကမှတ်ထားပါတယ်လို့ပြောပါတယ်။တရားရုံးရဲ့အမြင်မှာဂမ်ဘီယာကဆွဆဲတဲ့လူရက်တွေအ ਨੇ စုံတချို့လူရက်တွေဟာလူမျိုးသုံးမှုဆိုင်ရာအပြည်ပြည်ဆိုင်ရာသဘောတူညီချက်ကပြဋ္ဌာန်းထားတဲ့အချက်တွေထဲမှာအကျုံးဝင်နေပါတယ်လို့တရားရုံးကဆိုပါတယ်
။တက်တက်ဒီပြချက်ကိုတော့ Professor Robert Koch ကတင်ပြခဲ့ပါတယ်။ကိုကြီးညက်ကပဲပြောပြပေးပါခင်ဗျာ
။မြန်မာနိုင်ငံဒီ1948ခုနှစ်လူမျိုးသုံးစီမှုကိုတားဆီးရန်နဲ့ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ဤ Article 8ကိုချွင်းချက်ပြုလုပ်ထား၍မိသည့်စာချုပ်ဝင်နိုင်ငံကမဆိုကုလသမဂ္ဂ၏အဖွဲ့အစည်းများအပြည်ပြည်ဆိုင်ရာတရားရုံးအပါအဝင်စာချုပ်ဝင်နိုင်ငံတစ်နိုင်ငံအားအရေးယူဆောင်ရွက်ရန်တောင်းဆိုမှုကိုလိုက်နာရန်မလိုကြောင်းလျှောက်လဲခဲ့တယ်လို့ပြောပါတယ်
။မြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့အချိန်ကဒီစာပိုက်ကိုဘလို့နားလည်ခဲ့တယ်လဲမပြောတတ်ဘူးခင်ဗျ။လူမျိုးသုံးလို့ရတွေကိုကာဝေးရမှာအဲ့ဒီလောက်ရတွေကိုနှိတ်ကိုရမှာဆန်ရကုလသမဂ္ဂအဖွဲ့အစည်းကိုဆောင်ရွက်ပေးဖို့တောင်းခံနိုင်တယ်လို့အဲ့ဒီစာပိုက်ကအတိတ်ပဲရတာကိုဘာကြောင့်အခုလိုခြေပိုက်ရမှာထက်ထားလာတယ်လဲနားလည်ရခက်စရာဖြစ်ပါတယ
်။ဟုတ်ပါတယ်။လူမျိုးသုံးစီမှုကိုဓာတ်ဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားကြတဲ့နိုင်ငံတွေကြားအငင်းပွားကြတာကိုတရားရုံးတော်တင်စစ်ဆေးဆုံးဖြတ်တဲ့ကိစ္စကိုသဘောတူညီချက်ရဲ့ပြဋ္ဌာန်းချက်6မှာဖော်ပြထားတာရုံးတော်ကတွေ့ရပါတယ်တဲ့ဒီပြဋ္ဌာန်းချက်6ကိုမြန်မာကသဘောတူထားပါတယ်လက်ရှိအမှုမှာတရားရုံးတော်ကိုလျှောက်ထားတာကအဲ့ဒီပြဋ္ဌာန်းချက်နဲ့ပဲအကျုံးဝင်ပါတယ်လို့တရားရုံးကပြောပါတယ်ဒါကြောင့်တော့ဂမ်ဘီယာရဲ့ဆက်ဆုပ်ပိုင်ခွင့်မပြတ်ပြဲဘူးလို့ပြီးခဲ့တဲ့ဂျားပြတ်ညွှန်ကြားချက်များချမှတ်ရေးကြားနာမှုမှာပြောထားတာကိုတွေ့ရပါတယ်
။မြန်မာဘက်ကနံပါတ်၄ချက်ကိုဒေါက်တာခရစ္စတိုဖာစတိတ်ကာကပဲတင်ပြပါတယ်။ကိုကြီးညာရေးလုပ်ပါအောင်ပြ။
1948ခုနှစ်လူမျိုးသုံးစီမှုကိုတားဆီးရန်နဲ့ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ဤ Article 6အရတရားရုံးတို့အမှုတင်သွင်းရန်အဖွဲ့ဝင်နှစ်နိုင်ငံအကြားဥပဒေအကြောင်းအရအငင်းပွားမှုရှိရန်လိုအပ်ကြောင်းဂမ်ဘီယာနိုင်ငံနှင့်မြန်မာနိုင်ငံအကြားဥပဒေအကြောင်းအရအငင်းပွားမှုလုံးဝမရှိကြောင်းလျှောက်လဲခဲ့တယ်လို့သတင်းထုတ်ပြန်ချက်မှာပြောထားပါတယ
်။ဟုတ်ကဲ့အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရုံးတော်ကဘယ်လိုများစဉ်းစားခဲ့ဘူးလားတွေ့ရတယ်လဲဗျကိုကျော်တော်သိ
။ဒီအရုံးကမြန်မာနိုင်ငံပေါ်တီးခြားလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင်အဖွဲ့အင်္ဂလိပ်လိုတူတော့အားဖြင့် IMM ရဲ့တွေးဆချက်တွေကိုကိုးကားစဉ်းစားတာတွေ့ရပါတယ်။မြန်မာနိုင်ငံမှာလူမျိုးသုံးစီမှုကိုတားမြစ်ဖို့နိုင်ငံတော်ရဲ့တာဝန်ဖြစ်တယ်လို့ IIMM ရဲ့အစီရင်ခံစာကဆိုထားပြီးလူမျိုးသုံးစီမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်အရဂမ်ဘီယာ၊အင်္ဂလားဒေ့ရှ်နဲ့ OIC တို့ကတရားရုံးမှာအမှုဖွင့်ဖို့အားထုတ်တာတွေကိုကြိုးစားတယ်လို့ပြောထားတာကိုကိုးကားထားတာတွေ့ရပါတယ်။ဒါ့အပြင်ကုလသမဂ္ဂထွေထွေညီလာခံမှာဂမ်ဘီယာနဲ့မြန်မာအခြေအတင်ထိခဲ့တာတွေကိုလည်းကိုးကားထားတာတွေ့ရပါတယ်။ထုတ်ပြန်ချက်တွေမှာမြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာဖြစ်နေတာတွေနဲ့ပတ်သက်ပြီးမတူကွဲပြားတဲ့အမြင်တွေရှိနေကြတာကိုတွေ့ရတယ်လို့တရားရုံးကပြောပါတယ်။ဂမ်ဘီယာကဆွဆွဲတဲ့အခါမြန်မာဘက်ကမတုံ့ပြန်တဲ့ဖြစ်ရပ်တစ်ခုကိုလည်းပြောထားတာတွေ့ရပါတယ်။ဒီမှုရဲ့လေးနက်မှုကြီးမားမှုတောင်းကနေကြည့်လိုက်တဲ့အခါအဲဒီလိုဘာမှမပြောတာကပဲအငင်းပွားမှုတရားရှိနေတာကိုပြသတဲ့အချက်ဖြစ်တယ်လို့တရားရုံးကစဉ်းစားခဲ့တာကိုတွေ့ရပါတယ်
။ဟုတ်ကဲ့ဒါကတော့ပြီးခဲ့တဲ့ဂျာပြညွန်ကြားချက်ချမှတ်ပြီးရင်အတွက်ဂမ်ဘီယာကတရားရုံးကိုလျှောက်ထားမှာမြန်မာကတင်ပြတဲ့အချက်၄ချက်ပေါ်တရားရုံးကစဉ်းစားခဲ့ပုံတွေဖြစ်ပါတယ်။ဒီစဉ်းစားပုံတွေဘယ်ကလာလဲကြည့်လိုက်တဲ့အခါဘလို့များတွေ့ရပါတယ်လဲကိုချိုတော်သိရင
်ဂမ်ဘီယာမှာတရားဆက်ဆိုပိုင်ခွင့်မရှိဘူးလို့မြန်မာကပြောတာကိုတရားရုံးကစဉ်းစားပါတယ်။ ီနိုင်ငံကသဘောတူညီချက်ကိုဖြစ်ပေါ်စေခဲ့တဲ့မြင့်မားတဲ့စံနှုန်းတွေတောင်းကနေကြည့်တဲ့အခါလက်မှတ်ရေးထိုးခဲ့ကြတဲ့နိုင်ငံတွေရဲ့ဘုံလက်ခံထားတဲ့တန်ဖိုးတွေကနေကြည့်တဲ့အခါနိုင်ငံတွေအားလုံးမှာဘုံလိုလားတဲ့အကျိုးစီးပွားကိုတရားရုံးကတွေ့ရပါတယ်တဲ့အဲ့ဒါကတော့လူမျိုးသုံးစီတဲ့လူရက်တွေကိုကာကွယ်လူတဲ့အကျိုးစီးပွားပါတကယ်လို့ဖြစ်ခဲ့ရင်လေလက်မှတ်ထိုးထားတဲ့နိုင်ငံတွေအနေနဲ့အရေးယူမခံရပဲအပြစ်ကလွတ်တာမဖြစ်စေရဆိုတဲ့အကျိုးစီးပွားဖြစ်တာကိုတရားရုံးကတွေ့ရပါတယ်ဒါပြင်ဘုံအကျိုးစီးပွားဆိုတာကတိကဝတ်တို့ကိုစောင့်ထင်းရေးဖြစ်ပြီးလက်မှတ်ရေးထိုးထားတဲ့ဘယ်နိုင်ငံကမှမစူတခြားသောနိုင်ငံတွေစောင့်ထင်းအောင်စောင့်ရေးလည်းဖြစ်တယ်ဆိုတာကိုတရားရုံးကထပ်ပြောထားတာတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာတရားသူကြီးတွေကစာချုပ်တဲ့အဲ့ဒီစာချုပ်ကိုဖြစ်စေခဲ့တဲ့မြန်မာတဲ့စံထားချက်တွေနဲ့တန်မိုးတွေတောက်ကကြီးသွားတာကတော့အင်မတန်ကိုအရေးကြီးပါတယ်။ဒါဖြင့်အဲ့ဒီစံထားချက်တွေကဘာတွေပါလဲ။ကမ္ဘာလူ့ကိုယ်ရေးကြီးညာဇာတ်ရဲ့စကတိမှာအဲ့ဒီစံထားချက်တွေနဲ့တန်မိုးတွေကိုတွေ့နိုင်မှာဖြစ်ပါတယ်။လူမျိုး၃၀မှုကိုတားဆီးနိုင်ရတဲ့ပြစ်ဒဏ်ပေးရနိုင်ငံကသဘောတူစာချုပ်ကို1948ခုနှစ်ဒီဇင်ဘာလ9ရက်နေ့မှာလက်မှတ်ရေးထိုးခဲ့ရပြီးကမ္ဘာလူ့ခွင့်ရေးကြီးညာစာရင်းကြီးကိုတော့ဒီဇင်ဘာလ10ရက်နေ့မှာထုတ်ပြန်ခဲ့ကြတာပါကမ္ဘာလူ့ခွင့်ရေးကြီးညာစာရင်းရဲ့စကတိမှာအခုလိုဆိုထားပါတယ်လူ့ခွင့်ရေးများကိုအရေးမထမထီလေးစားပြုခြင်းဒီလူခတ်သိမ်းဤအကျင့်တိတ်ခါကိုချိုးဖောက်ဖြစီတတ်သည့်ရက်ဆက်ကြံ့ကြုတ်သောအပြုမူများကိုဖြစ်ပေါ်စေခဲ့တော့ကြောင့်မကောင်းလို့စာချီထားပါတယ်လွတ်လပ်စွာဖွင့်ဟပြောဆိုနိုင်မှုလွတ်လပ်စွာတည်ဝင်ယုံကြည်နိုင်မှုကြောက်ရွံ့ခြင်းထုံးငယ်ခြင်းတို့မှကင်းလွတ်စွာအသက်ဝင်းနိုင်မှုတို့ကိုခံစားရယူစေနိုင်ပြီးလောကတစ်ခုပေါပေါလာရအရေးဟာအဲဒီတော့ကလူမျိုးသုံးစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြသူတွေရဲ့စံထားချက်မျိုးမှန်ချက်ဖြစ်ပါလိမ့်မယ်။ဘဝလွတ်လပ်ဖွင့်ဘဝလုံခြုံမှုနဲ့စိတ်ချမ်းသာမှုတို့ဟာလူသားတွေရဲ့အခြေခံစံမျိုးဖြစ်ပါလိမ့်မယ်။လူသားကိုယ်စိတ်ခံမြတ်တာမှုဒန်းတူညီမျှမှုယုံကြည်လေးစားမှုနဲ့အမိခိုးကင်းလွတ်လပ်မှုတို့ဟာလူမျိုးသုံးလောက်ရက်များကင်းစင်အပြစ်ပေးရင်နိုင်ငံတကာသဘောတူညီချက်စာချုပ်ရဲ့ဘုံတန်ဖိုးတွေဖြစ်မှာပါအခုကျွန်တော်တို့တင်ပြခဲ့ကြတာကတော့ဂျာပြညွှန်ကြားချက်၄ရက်ကိုထုတ်ပြန်ဖို့ဂမ်ဘီယာကတောင်းဆိုခဲ့တဲ့ပထမအကြိမ်ကြားနာပွဲမှာတရားသူကြီးတွေစဉ်းစားခဲ့ပုံဖြစ်ပါတယ်ဒီတစ်ခါစဉ်းစားတဲ့အခါမှာတော့ယူတဲ့တောင်းကမတူနိုင်တော့တဲ့အတွက်စဉ်းစားပုံကွဲပြားနိုင်ပါတယ်ဒါပေမဲ့တရားသူကြီးတွေဟာလူမျိုးသုံးစာချုပ်ကိုဖြစ်စေခဲ့တဲ့စံထားချက်တွေနဲ့တန်ဖိုးတွေကိုတော့ဆက်လက်ကိုးကားကြနိုင်မယ်လို့ယူဆရပါတယ်စဉ်းစားရမှာကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ IIM ရဲ့တွေးရှိချက်တွေနဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်တွေကိုလည်းပြီးခဲ့တဲ့အခေါက်တုန်းကလိုပဲဆက်လက်အသုံးပြုစဉ်းစားနိုင်မယ်လို့ယူဆရပါတယ်ဆက်လက်စောင့်ကြည့်ကြသေးတာပေါ့ခင်ဗျလူခွင့်ရေးချိုးပေါက်သူတွေအဖြစ်ပေးအရေးယူမခံရဘဲလွတ်နေတဲ့အဖြစ်တွေဆုံးသတ်ပါစေကျွန်တော်တမောင်တမ်းပါ
ဥဒမောင်သားအစည်းအဝေးတက်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တကာလအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖြစ်ထွန်းမှုသတင်းတွေ ICJ တရခွင်ပြီးတော့ပြည်တွင်းကနိုင်ငံရေးအခြေအနေဒီလိုတပတ်အတွင်းသတင်းတွေကိုစူးစီးပြီးတော့နန်းလောင်နဲ့ကိုသားညုံတို့ကတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်ခဲ့ပါတယ်ဆိုတဲ့စွဲဆိုချက်နဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကမြန်မာကိုတရားစွဲဆိုထားတဲ့အမှုဖေဖော်ဝါရီလ23ရက်နေ့ကစပြီးတော့ဆစ်ဆဲပါတယ်။2018ခုနှစ်မှာရခိုင်ပြည်နယ်ထဲကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာအာဏာပိုင်တွေရဲ့ကျူးလွန်မှုဟာလူမျိုးရုံးတပ်ဖြတ်မှုတာမြင့်ရေးနိုင်ငံကဥပဒေကိုချိုးဖောက်တာဖြစ်တယ်ဆိုပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတာပါ။ဂမ်ဘီယာနိုင်ငံဟာ OIC အစ္စလာမစ်အဖွဲ့ကိုစားတရားစွဲတာရွှေကြအရေးမှာကိုရိုင်းနှစ်နာသူမဟုတ်တာဂျီနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုကကွယ်ရေးပဋိညင်စာချုပ်ကိုမြန်မာကချွင်းချက်အနေနဲ့လက်မှတ်ထိုးထားတာဖြစ်တဲ့အတွက်ဂမ်ဘီယာရဲ့ဆွဆွဲချက်ကိုညှဉ်းဆဲဖြေရှင်းစရာမလိုဘူးလို့မြန်မာဘက်ကခုခံချေပပါတယ်ဂမ်ဘီယာဘက်ကလည်းရွှေကြတွေရဲ့အခွင့်အရေးကိုသာမကလူမျိုးရုံးတပ်ဖြတ်မှုတာစီရေးသဘောတူညီချက်ကိုလက်မှတ်ထိုးထားတဲ့နိုင်ငံတစ်ခုရဲ့အခွင့်အရေးကိုဆွဲကန်ပြီးတော့မြန်မာနိုင်ငံကိုတရားစွဲဆိုခြင်းအပြင်တဆင်ရနိုင်ငံအလုံးလူမျိုးရုံးတပ်ဖြတ်မှုကျူးလွန်တာလုံးဆိုရာမျိုးဖြစ်မလာအောင်ကာကွယ်လှုံ့ဆော်တာဖြစ်တယ်လို့ထွက်ဆိုခဲ့ပါတယ်။စစ်ကောင်စီဘက်ကဥပဒေအဖွဲ့ကိုတော့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဦးကိုလိုင်းကဦးဆောင်ပြီးအဖွဲ့ဝင်15ဦးလူကိုယ်တိုင်တက်ရောက်နေပါတယ်။ကိုဗစ်ကရောဂါကြောင့်နယ်သာလန်နိုင်ငံ The Hague မြို့ကကြာနာဘွဲကို ICJ အပြည်ပြည်ဆိုင်ရာတရားရုံးအဖွဲ့ဝင်တချို့ကအွန်လိုင်းကနေပဲတက်ရောက်ပါတယ်။ Lashi Jana Mumaro, Natansako Kunika, Padma Jane Jana Parunga, Shale Kerari, Chipa Kerare Gu Ubri Gu Garine, Bobido Cheka, Timbia Piosu Keraba, Pepjoilana Sangan and the Session Rima, Yamane Gambia, Atidi Timbiame, Apita, Shale Cherigo, A Chekamiro, She's a Losome Kisago, I see the Yayunga Sompiama Chipare. Attaikan, NUG Jagala, Mudan, New Year, Suyagaro, Ningarga, the Ayoma, Sikong, Zipega, Nangan Guzapu, Pi, Labido, Charlotte, Chapirago, Gangwet, Tavare, ICJ, Ningarga, the Ayong Shima, Nyinkong, Pite, Muriha, Ningan, Chinjana, Pipiro, Asoya, Chinjama, Hopulo, ICJ, the Ayong Okota, the Yaduji, John Donna Huga, Apuemenko, Mapiogare, Ningarga, Ubre, Pinyashin, the Chugale, Nyaman, Guzapu, Sikong, Siga, Tresso, Chin Abbey,
ตัวเตยเวนซูยาอภิเษกตําไล่เดโลญินลุไม่ได้จองทอดปะทาบะเลยเสี่ยงอ่ะเต็งปิ๊ดนอกป้ายเดตะกันตะเผ่เนี่ยสึกกองสีจาไตกวยฤเลยนายกตะกว่ามาရှင်ก้องนี่ปิ๊ดสิตะเยดีจองตะแค่หมู่ฤเนี่ยเปลี่ยนสิสิงฤจองทองแน่ฉิเรปิ๊ดฤเบลุยากูเสร็จปี้เนียวะเลยชันเกียเนี่ยสะตะโมซูမျိုးเนเนี่ยมูเปียမျိုးเนฤมาเดตะกันปิ๊ดกาวยกูบองตัดฤเนี่ยสึกกองสีจาไตกวยฤเปลี่ยนท่านนี่ปิ๊ดยัสเสสุดโลเวไตกวยฤเพ ပြောပါ रे စစ်တပ်ဘက်ကလေကြောင်းတုံးတိုက်ခိုက်တာတွေပါရှိတာကြောင့်ကျေးရွာတွေတည်းအထိလေကြောင်းကဘုံစံတွေကျရောက်ခဲ့တယ်လို့ဒေသခံတွေကပြောပါ रे မနေ့မေလလောက်ခေတ်ကချင်းကောက်ဝေးတပ်ဖွဲ့စီဒီအက်နဲ့စစ်ကောင်စီကြားထိတ်တိုက်တွေ့နေတဲ့ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်တဲ့စစ်ကောင်စီတပ်ကနေခုရက်ပိုင်းမှာအင်အားဖြည့်တင်းလာလို့ရွာသားတထောင်နီးပါးတောတောင်ထဲမှာစစ်ဘေးတင်းရှောင်နေရပါ रे စစ်ကောင်စီကနေမြင့်ရှင်းလင်းတာတွေဆက်လုပ်နေတဲ့စကိုင်းတိုင်းကောလင်းမြို့နယ်တွေမှာလည်းစစ်တပ်ကဝင်ရောက်ခဲ့တဲ့ကြီးရွာတွေမှာအမျိုးသမီးတွေပါဝင်အသက်ခံထားတဲ့ရပ်သားတချို့ကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။ကိုလီလူငယ်စောက်ပြင်းတာအုပ်စုမိငုံရွာကနေစစ်ကောင်စီတပ်သားတွေထွက်သွားတဲ့အခါကျမှဒီအလောင်းလေးလောက်တွေ့ရတာဗျ။အဲ့ချိန်တောင်မှညီမတို့ပြန်ဝင်ရတာဆိုတော့အဲ့ချိန်ကျမှတ ချင်းပြည်နယ်ပူတာအောင်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင်ကြီးရီတို့နေတိုင်းနီးပါးတိုက်ပွဲတွေဖြစ်နေတဲ့အတွက်လည်းလက်မဆက်သွယ်ရေးတွေပြတ်တောက်နေပြီးတော့စစ်သုံးစီပါဝင်စားတောက်ကုန်တွေအဆမတန်စီးတက်နေပါတယ်။ပူတာအောင်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင်ဖွဲ့ KIE ဒေသကာကွယ်ရေး PDF တပ်ဖွဲ့တွေကြားပစ်ခတ်မှုတွေရှိနေပြီးတော့လူရေ 9,000 တက်မနဲ့စစ်ပီးတိတ်ရှောင်နေရပြီးတော့ရိခါတွေလည်းပြတ်လတ်နေပါတယ်။
မလေးရှားနဲ့ကမ္ဘောဒီးယားကောင်ဆောင်တွေဖေဖော်ဝါရီလ24ရက်နေ့ကကမ္ဘောဒီးယားနိုင်ငံမှာတွေ့ဆုံချင်းအတွင်းမြန်မာအရေးကိုပါထက်သွင်းဆွေးနွေးခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်အစ္စမီလ်ဆာဘရီယာကုပ်ကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကမ္ဘောဒီးယားဘုရင်နော်ရိုဒွန်ဆီဟာမူနီတို့နဲ့တီချာတွေ့ဆုံပြီးတော့မြန်မာနိုင်ငံကစစ်အာဏာသိမ်းအချက်အတဲနဲ့အခြားဒေသတွင်ပြဿနာတွေကိုဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ပါတယ်။မလေးရှားဝန်ကြီးချုပ်ရော့ကော့ပ်ရဲ့ပထမဆုံးကမ္ဘောဒီးယားခီးစဉ်မှာအာဆီယံဘုံသဘောတူညီချက်900ကိုအကောင့်ထည့်ဖို့ရေးအထူးကဆွေးနွေးခဲ့ကြတယ်လို့နိုင်ငံထုတ်ပြန်ချက်တွေမှာဖော်ပြထားကြောင်းအပီသတင်းမှာရေးထားပါတယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပတ်ဆွန်ဟွန်ကရှင်းလာတဲ့မြန်မာကိုအာဆီယံအလဲကျဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ဖြည့်သွားရဖို့အစီအစဉ်နေတဲ့အကြောင်းနဲ့ခီးစဉ်အတွင်းမှာမြန်မာအတိုက်ခံအဖွဲ့အစည်း NUG ကကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံနိုင်ဖို့စစ်ကောင်စီကိုခွင့်ပြုချက်တောင်းခံထားတဲ့အကြောင်းဖြည့်ကြတဲ့ရက်ပိုင်းမှာပြောထားတာပါမြန်မာစစ်ကောင်စီဘက်ကတော့အဲ့ဒီတောင်းဆိုချက်ကိုပယ်ချထားပြီး CRPH နဲ့ NUG ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတာကြောင့်တွေ့ဆုံမယ်ဆိုရင်အာဆီယံရဲ့ဗရင်ရှင်ဆရာမမိုးရေကိုစန့်ကျင်ရာရောက်သွားလိမ့်မယ်လို့တုံ့ပြန်ပြောဆိုထားပါတယ
်စစ်ကောင်စီကိုလင်းစီရောင်းတာပိတ်ပင်ဖို့နဲ့စွန့်ရင်လုပ်ငန်းပေါ်မှာအရေးယူဖို့လူခွင့်အဖွဲ့တွေကတောင်းဆိုမှုတွေတိုးလာနေပါတယ်အတိုက်ခံတွေပေါ်မှာဒီကြောင်ကနေတိုက်ခိုက်နေတဲ့စစ်ကောင်စီကိုလင်းစီတင်ပို့တာရပ်တန့်ဖို့နဲ့မြမရင်းနှံတဲ့သဘောတန်ငွေလုံငါးပေါ်မှာလက်တွေ့တန်ခတ်ရေးယူဖို့လဲနိုင်ငံတကာအစိုးရတွေကိုတောင်းဆိုလိုက်တာပါတိုတန်နဲ့ရှာဗရွန်တို့အပါအဝင်နိုင်ငံတကာစွန့်ရင်ကုမ္ပဏီကြီးတွေမြန်မာနိုင်ငံကထွက်ခွာမယ်လို့ကြေညာပြီးမှ Human Rights Watch လူခွင့်ဆောင်ကြည့်မှုအဖွဲ့ဗမာကမ်ပိန်း UK နဲ့ Justice for Myanmar စတဲ့ဖွဲ့တွေရဲ့တောင်းဆိုမှုပေါ်အာရုံစိုက်မှုပိုရလာနေပါတယ်ဥရောပသမဂ္ဂ EU ကမြန်မာစစ်တပ်နဲ့မြမရင်းနှံတဲ့သဘောတန်ငွေလုံငါးကိုပြစ်မှတ်ထားချမှတ်ခဲ့တဲ့တန်ခတ်ပိတ်ဆို့မှုအသစ်တွေကိုအကောင့်ထည့်ဖော်သိမ့်ပြီလို့HRW ကဖေဖော်ဝါရီလ24ရက်နေ့မှာတောင်းဆိုခဲ့တာပါ။ဒါအပြင်မြန်မာနိုင်ငံကနေပြီးတော့ EU ကုမ္ပဏီတွေပြန်လည်ရုပ်သိမ်းတဲ့အခါမှာလည်းမြန်မာစစ်တပ်ကိုအကျိုးမြတ်မဖြစ်အောင်လို့ဒဏ်ခတ်ပိတ်ဆို့မှုစီးမင်းနေတဲ့ညီလိုက်နာဖို့ EU ဘက်ကကြီးကြပ်လှုံ့ဆော်တင်နေဆိုပြီးတော့လည်းတိုက်တွန်းထားပါလေ။ဖေဖော်ဝါရီလ27ရက်နေ့ကမြန်မာစစ်တပ်တာဝန်ရှိသူတွေအပါအဝင်စစ်တပ်နဲ့နှီးနွယ်နေတဲ့ခရိုနီတွေနဲ့ MOGE အပါအဝင်စစ်တပ်ကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေအပေါ် EU ကချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေရောက် swine company ri atop pya ha myama nangan de thru ye lungan ni ko yat pi ya ma phit par de ai company ri anine thru ye yin ni nyon na mu ri ko MOG ne dan kha pay so mu ma ma par de tacha company ri ko lwet pyaung pi daw ma ko le swoe mu ri to la le par de dilo da MOG ko lwet pyaung pi kae mae swin naw myama sit tak ko pu bi lo che wa chan ma sei bi lo khai ma a kaung sei ma phit de lo HW ga thauk pya par de ga pi American Britain Norway Japan Thai South Korea Australia ne tacha nangan ri anine le အလားတူရေးယူမှုတွေကိုအများဆုံးလှုပ်ဆောင်တင်တယ်လို့ဒီလူခွင့်ဖွဲ့ကတောင်းဆိုလိုက်ပါတယ်ခင်ဗျာ
။နိုင်ငံတော်လျှော့ချက်အုပ်တွေချိုးဖောက်မှုဆွဲချက်နဲ့တရားရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးရှွန်တာနန်နဲ့ NLD အစိုးရဝန်ကြီးသုံးဦးတို့ရဲ့အမှုကိုတလကြာရန်နာထားရကဖေဖော်ဝါရီလ24ရက်နေ့မှာပြန်ပြီးတော့ကြားနာပါရယ်။ရှွန်တာနန်ရင်ဆိုင်နေရတဲ့လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုဆွဲချက်ကိုလည်းပြန်ပြီးတော့ကြားနာပါရယ်။တရားရင်ဆိုင်နေရသူတချို့နဲ့အမှုလိုက်ရှင်းနေတဲ့ချို့ရဲ့ကြမ်းမာရေးအခြေအနေကြောင့်ဇန်နဝါရီလ29ရက်နေ့ကလေးကဒီကြားနာမှုတွေကိုရထားခဲ့တာပါ။နေပြည်တော်အထူးသဖြင့်တရားရုံးမှာလုပ်တဲ့ကြားနာပွဲမှာတော့မှုခင်တပ်ဖွဲ့ဤပညာဌာနကဤပညာကျွမ်းကျင်သူအရာရှိတယောက်လည်းရောက်ထွက်ဆိုတယ်လို့စုံစမ်းသိရပါတယ်။စီးပွားရေးအကြံပေးရှွန်တာနာရဲ့ electronic ပစ္စည်းတွေမှာတွေ့ရတဲ့အချက်အလက်တွေကိုတရရလို့သက်တည်အဖြစ်လာရောက်ထွက်ဆိုသလိုသက်တည်ခံဆွဲဆရန်တချို့တရားရုံးကိုတင်ပြခဲ့တယ်လို့လည်းသိရပါဗျ။နှစ်ဖက်အပြန်အလာမေးခွန်းထုတ်တာတွေမပြည့်ပြတ်သေးတာကြောင့်နောက်ယုံချိန်မှဆက်ပြီးတော့ကြားနာရအောင်ပါ။အမှုအကြောင်းသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကတားမြစ်ထားတဲ့အတွက်ဒေါအောင်ဆန်းစုကြည်ရဲ့တရကွင်းကြားနာမှုအသေးစိတ်ကိုတော့မသိရပါဘူး။အထူးတရားရုံးကိုနိုင်ငံခြားတန်မာတွေကိုစစ်ကောင်စီကဝင်ခွင့်မပြုတဲ့အတွက်လဲမြန်မာနိုင်ငံဆိုင်ရာအော်စတြေးလျဆိုင်ရုံးကတန်အရာရှိတွေလဲတရားရုံးကိုလက်ရောက်နိုင်ခြင်းမရှိပါဘူး။ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတော်လျှော့ချက်အုပ်တွေချိုးဖောက်မှုဆွဲချက်အပြင်အာဂရီလိုက်စားမှုဆဲမှုရွေးကောက်ပွဲမှာမလျော်ဩဇာတုံခဲ့တဲ့ဆိုတဲ့ဆွဲချက်တွေနဲ့တရားရင်ဆိုင်နေရတာပါ။အစော်ပိုင်းကတရားစွဲခံထားတဲ့အမှုတွေထက်က၅မှုအတွက်ထောင်ဒဏ်စုစုပေါင်း၆နှစ်ချမှတ်ခံထားရတာဖြစ်ပါတယ်။
တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုသားညုံတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။သောရရှင်နေနေရဲ့ VOA ကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ပေးပို့နိုင်ပါတယ်။ကျွန်တော်ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုတလဲချင်ညာပေးမှာပါ။ယူကရိန်းနိုင်ငံ Kiev မြို့တော်ထိ ंछ ုပ်ခွင့်ရဖို့ရုရှားတပ်တွေတိုက်ခိုက်နေတာနဲ့အမျှမြို့တော်တဝမ်းမှာပောက်ကွဲသံတွေတနက်ပစ်ခတ်သံတွေဒီကနေ့ကြားရပါတယ်မြို့တော်မှာညနေ 9:00 ကနေမနက် 7:00 အထိအပြင်းမထွက်ရအမိန့်ကိုမြို့တော်တာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ရုရှားတပ်တွေရန်ကနေ Kiev မြို့တော်ကိုကာကွယ်ကြဖို့ယူကရိန်းတာဝန်ရှိသူတွေကနိုင်ငံသားတွေကိုတိုက်တွန်းနေပါတယ်မြို့တော်ကယူကရိန်းကြီးတပ်တစခန်းတစ်ခုကိုတိုက်ခိုက်ခံရပေမဲ့ပြန်လည်တွန်းလှန်နိုင်ခဲ့တယ်လို့ယူကရိန်းစစ်ဘက်ကပြောပါတယ်။ကီယက်မြို့တော်ကိုတိုက်ခိုက်မှုဒီကနေ့မှပိုပြီးတော့ပြင်းထန်လာလိမ့်မယ်လို့လည်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကခန့်မှန်းပြောဆိုထားပါတယ်။ယူကရိန်းကိုရုရှားကြီးကျော်တိုက်ခိုက်မှုအပေါ်ပြစ်တင်ရှုတ်ချပြီးရဆိုင်ဖို့တောင်းဆိုထားတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့တောက်ချာနဲ့ဆုံးဖြတ်ချက်မူကြမ်းကိုရုရှားကဗီတိုသုံးပြီးတော့ပယ်ချလိုက်ပါတယ်။ဒါပေမဲ့ရုရှားတို့လောက်ရတော့တောင်းဝန်ခံမှုရှိစေဖို့အတွက်ဖုံးရအလုံးပေါင်းတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာကြိုးစားသွားမယ်လို့နိုင်ငံအများပြားကပြောပါတယ်။လူမျိုးရေးကောင်စီဖွဲ့ဝင်15နိုင်ငံမှာ17နိုင်ငံကပဲထောက်ခံပေးပေးခဲ့ပြီးတရုတ်အိန္ဒိယနဲ့အာရဗ်စော်ဘာများပြည်တော်စုတို့ကမဲမပေးပဲနေခဲ့ကြပါတယ်။ထိုင်းဝန်ကြီးချုပ်နဲ့မလေးရှားဝန်ကြီးချုပ်တို့နှစ်ဦးထိုင်းနိုင်ငံမှာမနေ့ကတွေ့ဆုံဆွေးနွေးကြတာမှာမြန်မာအကြက်တဲ့အခြေအနေတွေကိုလည်းပြောဆိုဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာရွေးကောက်ခံဆိုးရွားကိုဖျောက်ချပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့တာ73လနီးပါးကြာလာပြီဖြစ်ပေမဲ့အာဏာသိမ်းမှုကိုလက်မခံဘဲဆန့်ကျင်ကန့်ကွက်တာတွေပြည်တွင်းဒေသနေရာများပြားမှာဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်။ရန်ကုန်ကမြောက်ခလာပါမြို့နယ်မှာဒီကနေ့နိုင်ငံအလံကိုမီးရှို့ပြီးတော့စစ်အာဏာသိမ်းတာကိုဆန့်ကျင်ဆဲဖြစ်ကြောင်းပြသခဲ့ပါတယ်။ဒါ့အပြင်ယူကရိန်းကိုကြီးကျော်တိုက်ခိုက်နေတဲ့ရုရှားရဲ့လုပ်ရက်ကိုကန့်ကွက်တဲ့အနေနဲ့ရုရှားရဲ့အလံကိုမီးရှို့ဆန္ဒပြခဲ့ကြပါတယ်။ဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီညပိုင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကအလိမ်မှာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်။VOA American အသံရဲ့မြန်မာဘာသာအစီအစဉ်လေးကိုည9:00ကနေ 10:00 အထိ line to meter 1925 30နဲ့ line lat meter 190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.